Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်သားရဲ့2024ခုနှစ်အောက်တိုဘာလ30ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီအခုဒီအစီအစဉ်ကိုတော့ VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ရှုစားနိုင်ပါတယ်ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုကြာဝင်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
ဂါဇာမြောက်ပိုင်းအစ္စရေးတိုက်ခိုက်မှုမှာလူ60ထဲမှနေသေဆုံးခဲ့တယ်လို့ Hamas ကျမ်းမာရေးဌာနကပြောပါတယ်။ပါလက်စတိုင်းတွေကိုပူးညီပေးတဲ့အစ္စရေးရဲ့ဂရီကဝက်ကိုရှင်းလင်းအောင်ဆောင်ရွက်ပေးဖို့နော်ဝေနိုင်ငံက ICJ တရားရုံးမှာဥတိုက်တောင်းဆိုပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲအတွက်ကိုယ်စားလှယ်လောက်နှစ်ဦးအကြိမ်နဲ့မဲဆွယ်စည်းရုံးနေချိန်မှာပဲမဲဆန္ဒရှင်49တန်းကတော့ချိုတင်မဲရီပေးပြီးသွားကြပါပြီ။
ဒီလိုမျိုးထိတိုင်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှတော့ချင်းပြည်နယ်တဲကတိုက်ပွဲအခြေအနေ၊ဒေသအတွင်းကုန်ပေါ်ကန့်သက်ချက်တွေကြောင့်ပြည်တွင်းမှာကုန်ပစ္စည်းပြတ်လတ်လာနိုင်သလားစတဲ့မြန်မာသတင်းတွေအပြင်နိုဝင်ဘာ9ရက်နေ့ကျင်းပမယ့်အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့နောက်ဆုံးအခြေအနေသတင်းလွှာတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်မြေကြီးဩဇာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့ကမ္ဘာတစ်လွှာစီးသွားအစီအစဉ်တွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းကပြောပြသွားမှာဖြစ်ပါလိမ့်ဗျာ
။ဂါဇာမြောက်ပိုင်းကဥယျာဉ်စုခွာပါလက်စတိုင်းတွေနေနေကြတဲ့ငါးတအဆောက်ဦးကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ60သေဆုံးခဲ့တယ်လို့ဟမ်ဘတ်အဖွဲ့ရဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးသူတဝက်ကျော်ကအမျိုးသမီးတွေနဲ့ကလေးတွေဖြစ်တယ်လို့လည်းဆိုပါတယ်။တနည်းကျော်စစ်ဖြစ်ခဲ့ပြီးတဲ့နောက်အဖွဲ့ငယ်လေးတွေအဖြစ်ပြန်လဲစုစည်းလာတဲ့ဟာမတ်စ်အဖွဲ့တွေကိုအဓိကထားပြီးတိုက်တယ်လို့အစ္စရေးကပြောပါတယ်။လွန်ခဲ့တဲ့ရက်သတ္တပတ်အနည်းငယ်အတွင်းမှာဂါဇာမြောက်ပိုင်းကိုအစ္စရေးကပို့ပြီးတိုက်ခိုက်လာခဲ့တာပါ။ခုလိုဂါဇာမြောက်ပိုင်းမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်လာတဲ့အတွက်ဆိုးဝါးနေပြီးဖြစ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီအတွက်ပို့ပြီးရတမေးစရာဖြစ်နေရပါတယ်။လက်တော်မှာတော့အစ္စရေးကပြီးခဲ့တဲ့လတုန်းကလေကြောင်းကနေတိုက်ခိုက်ခဲ့လို့တေဆုံသွားခဲ့တဲ့ခေါင်းဆောင်ဟာဆန်နက်ဆရဲလာရဲ့နေရာမှာရှိတ်နိုင်ကတ်ဆမ်ကိုခေါင်းဆောင်သက်အဖြစ်အင်္ဂါနေ့မှာရွေးချယ်လိုက်ကြတယ်လို့ Hezbollah အဖွဲ့ကပြောပါတယ်။အော်မောယာဒီတီနက်ဆရဲလာရဲ့မူဝါဒတွေကိုဆက်လက်ကျင့်သုံးသွားမယ်လို့ Hezbollah အဖွဲ့ကဆိုပါတယ်။အစ္စရေးကလမ်ဘလုံမှာနေကင်းဒုံးကျည်နဲ့တိုက်ခိုက်ခဲ့ရမှာကုလသမဂ္ဂငြိမ်းချမ်းမှုထိန်းသိမ်းရေးတပ်ကအော်စတြေးလျစစ်သား၈ယောက်ဟာအနည်းငယ်အနာတရဖြစ်ခဲ့ကြတယ်လို့ဩစတြေးလျကာကွယ်ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူမိုက်ကယ်ဘောကX လူမှုစာမျက်နှာမှာပြောပါတယ်ပါလက်စတိုင်းမျိုးကိုအကူအညီပေးမဲ့အစ္စရေးရဲ့ဂတိကဝတ်ကိုရှင်းလင်းအောင်ဆောင်ရွက်ပေးဖို့ကုလသမဂ္ဂရဲ့နိုင်ငံတကာတရားမျှတမှုခုံရုံး ICJ ကိုနော်ဝေးနိုင်ငံကအင်္ဂါနေ့မှာတောင်းဆိုလိုက်ပါတယ်ကုလသမဂ္ဂနဲ့နိုင်ငံတွေအပေါင်းအဝင်နိုင်ငံတကာအဖွဲ့အစည်းတွေကပါလက်စတိုင်းပြည်သူတွေကိုလူသားချင်းစာနာမှုအကူအညီပေးရမှာအစ္စရေးကထားရှိခဲ့တဲ့ဂတိကဝတ်တွေကို ICJ ကသတ်မှတ်ကြေညာပေးဖို့နော်ဝေးနိုင်ငံကတောင်းဆိုထားကြောင်းဝန်ကြီးချုပ် Jonas Gahr Støre ကကြေညာချက်ထုတ်ပြန်လိုက်ပါတယ်။အစ္စရေးနဲ့အရှိဂျေရုဆလမ်မှာရှိတဲ့ပါလက်စတိုင်းဒုက္ခသည်များအတွက်ဂုဏသမဂ္ဂကူညီကယ်ဆယ်ရေးဌာန UNRWA ကိုအစ္စရေးကပိတ်တင်လိုက်ပြီးနောက်တည့်အကြမှာနော်ဝေးနိုင်ငံက ICJ ကိုခုလိုရှော့ထားလိုက်တာဖြစ်ပါတယ်။အစ္စရေးနိုင်ငံနဲ့သိမ်းပိုက်ထားတဲ့အရှိဂျေရုဆလမ်မှာUNRW နဲ့အစ္စရေးအာဏာပိုင်တွေဆက်သွယ်ဆက်ဆံရေးပေါင်းစပ်ညှိနှိုင်းဆောင်ရွက်ရေးကိုအစ္စရေးပါလီမန်ကဥပဒေသစ်ပြတ်ထမ်းပြီးတားမြစ်လိုက်တာကြောင့်အရှိဂျေရုဆလမ်ရှိပါလက်စတိုင်းဒုက္ခသည်စခန်းပေါ်တည်ရောက်မှုရှိလာမှာဖြစ်ပါတယ်။ဥရေယအစ္စရေးအာဏာပိုင်တွေနဲ့ပေါင်းစပ်ညှိနှိုင်းဆောင်ရွက်ဖို့အဆုံးသတ်သွားတာကြောင့်ဂါဇာအကူအညီပေးရေးအပေါ်မှာကြီးကြီးမားမားတည်ရောက်မှာဖြစ်တယ်လို့ဂျေရုဆလမ်မှာရှိတဲ့ UNRW ရဲ့ပြောရေးဆိုခွင့်ရှိသူဂျိုနတာဖောလာကပြောပါတယ်။နျူကလ িয়ার တပ်ဖွဲ့တွေရဲ့စီရေးလက်ချစ်မှုတရက်ကိုရုရှားသမ္မတဗလာဒီမာပူတင်ကအင်္ဂါနေ့မှာစတင်လိုက်ပါတယ်။စစ်တပ်ကြီးကဲတွေနဲ့ဗီဒီယိုကနေမစ္စတာပူတင်ကတွေ့ကြရမှာထိတ်တဲစစ်တပ်ကြီးကဲတွေပါဝင်တဲ့နျူကလ িয়ার လက်နက်လက်ချစ်မှုတရက်ကိုလှုပ်ဖို့ပြောခဲ့တာပါ။ရုရှားရဲ့နျူကလ িয়ার လက်နက်တွေဟာတိုင်းပြည်ရဲ့အချုပ်ချာအာဏာတည်မြဲရေးနဲ့လုံခြုံရေးအတွက်အားထားအာမခံနိုင်တဲ့လက်နက်တွေအဖြစ်မြဲဖြစ်နေသေးတယ်လို့သမ္မတပူတင်ကအင်္ဂါနေ့မှာအလေးထားပြောကြားသွားပါတယ်။ပထဝီနိုင်ငံရေးတင်းမာမှုတွေနဲ့ချင်းချောက်မှုနဲ့အာဏာအသစ်တွေကိုထက်တွက်လိုက်တဲ့အခါတိုက်ခိုက်ရေးအတွက်အမြဲတမ်းအစဉ်အသစ်ဖြစ်နေတဲ့ခင်မီမဟာဗျူဟာတပ်ဖွဲ့တွေရှိနေဖို့အရေးကြီးလာတယ်လို့လည်းမစ္စတာပူတင်ကပြောပါတယ်။ Yanduga nuclear lenin at Taika Larago, Russia, the nuclear lenin at Tobia Men, Mahabua, Tose, Tapuet, Ria, Lichimu, Yue Tabarello, Kawe, Winji, Andrew Bulusovka, Piojabare. Inganema, maybe pissing Ayo Yingo, Demoraba, Taichimbi, nuclear tapu, then Nijade, Perenda Donji, ICBM, Rigo, Picadalo, DU-95, Mahabua, Bonje, Lingi, Gaba, Cruz Donji, Rigo, Pica Kajabi, Pimbaku, Yakerello. Russia Sitaga, Pio Barakna.
You in the Mamaya Menekin season ago, Nasale Nai, Tonu, Binide, Ludumisu Yota Langani, Payuji Shunai Marishi, Ludumisu Yota Lango, Udel Set 70B, Asia Bin Choru, Channel Diade, Tamam Hole, Taikon 6, Choru Channel, Diana Set Donovani, Payuji Shunai Mari.
ကြတဲ့ဖီယိုမြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလေတရရထုတ်လွှင့်ပေးနေပါလိမ့်ရှင်ဖီယိုရဲ့ဗိုလ်ဒုမနခင်ရုပ်သံပတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်သမ္မတရွေးကောက်ပွဲသမ္မတလောင်းတွေဖြစ်ကြတဲ့ဒုတိယသမ္မတကမ်လာဟဲရစ်တဲ့သမ္မတဟောင်းဒေါ်နယ်ထရမ့်တို့ဟာတရားကိုတရားတိုင်းပြည်ကိုဥဆောင်မှုမသင့်လျော်ဘူးလို့ပြောဆိုစည်းရုံးနေကြစင်ပါပဲတနင်္လာနေ့အထိမ ်ဘုံနီနီကမဲပေးပြီးခဲ့တာပါယခင်2001ကနေ2009အထိ Republican သမ္မတ George W. Bush ရဲ့သမီး Barbara Pierce Bush ဟာဒုတိယသမ္မတ Harris ကိုအင်္ဂါနေ့ကထောက်ခံလိုက်ပါတယ်အဒီတော့ကဒုတိယသမ္မတဖြစ်ခဲ့တဲ့ Dick Cheney ရဲ့သမီး Republican လွှတ်တော်အမဟောင်း Liz Cheney ကလည်း Harris ကိုထောက်ခံထားတာပါနောက်ဆုံးလူထုစစ်တမ်းတွေရဘယ်ပါတီကိုရိမ့်တယ်လို့တိတိကျကျမပြောနိုင်တဲ့အဓိကပြည်နယ်တွေမှာနှစ်ယောက်စလုံးထောက်ခံမှုကတူးသလောက်နီးနီးဖြစ်နေကြတာမို့အဲဒီခုနှစ်ပြည်နယ်ကထောင်ကမ်းမဲတွေကအဆုံးဖြတ်ပေးသွားနိုင်တယ်လို့သုံးသပ်ကြပါတယ်။နယူးယောက်မြို့မက်ဆွယ် COE ခီးစင်မှာသမ္မတ Trump နဲ့အတူမက်ဆွယ်ပေးသူတဦးကပေါ်တိုရီကန်ဂျုံကိုနောက်ပြောင်နှိပ်ချပြောဆိုခဲ့တဲ့အတွက်အဓိကပြည်နယ်တွေမှာနေထိုင်နေကြတဲ့ပေါ်တိုရီကန်နဲ့လက်တင်အမေရိကမျိုးဆက်မဲဆန္ဒရှင်တွေကအဆုံးဖြတ်ဖြစ်လာနိုင်တယ်လို့လည်းသုံးသပ်ချက်တွေရှိနေပါတယ်။ဆစ်ဆောင်ကြသူတွေငတ်မွနေသူတွေလင်ကျက်ဖက်ခါသူတွေတိုးလာနေတဲ့ဆူဒါန်နိုင်ငံကရွှေပြောင်းနေထိုင်ကြသူတွေရဲ့အကြက်တဲဟာပို့ပြီးဆိုးရွားလာနေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်ချောင်းနေတယ်လို့ရွှေပြောင်းနေထိုင်မှုဆိုင်ရာနိုင်ငံတကာအဖွဲ့အစည်း IOM ကအင်္ဂါနေ့ကသတိပေးလိုက်ပါတယ်။ရွှေပြောင်းနေထိုင်ကြတဲ့ပမာဏနဲ့နောက်ဆက်တွဲလူသားချင်းစာနာမှုလိုအပ်ချက်တွေကနေတိုင်းကြီးမားလာနေပါတယ်လို့ IOM ညွှန်ကြားမှုချုပ် Amy Pope ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာရှိတဲ့သတင်းတောက်တွေကိုပေါ့ဆူဒန်ကနေဗီဒီယိုနဲ့ပြောကြားလိုက်တာပါရွှေပြောင်းနေထိုင်ကြသူ17သန်းရှိသွားပြီးစက်တင်ဘာလကတည်းက2သိန်းတိုးများလာတာဖြစ်တယ်လို့လည်းသူကဆိုပါတယ်နောက်ထပ်3.1 သန်းကဆူဒန်ရဲ့ဆက်ကိုဖျက်ပြီးဒုက္ခသည်တွေဖြစ်ထွက်ပြေးကြရတယ်လို့လည်းသူကပြောပါတယ်ဆူဒန်လူဦးရေက30ရာခိုင်နှုန်းကအိုးအိမ်စွန့်ခွာထွက်ပြေးနေကြရတာပါဒါကြောင့်ရွှေပြောင်းကြရတဲ့သူက14သန်းကျော်ဖြစ်နေပါတယ်အဒီလူရဲ့တဝက်ကအမျိုးသမီးတွေဖြစ်ပြီးလေးပုံတဘူက9နှစ်အောင်ကလေးတွေဖြစ်တယ်လို့ညွှန်ကြားမှုချုပ်အေမီပုတ်ကပြောပါတယ်။ဇူရမဆူဒန်စစ်တပ်နဲ့ပြည်သူစစ်ဖွဲ့ RSF တို့စစ်ဖြစ်နေကြတာ18လကြာခဲ့ပြီဖြစ်ပြီးလူပေါင်း 24,000 ကျော်သေဆုံးခဲ့ပြီလည်းဖြစ်ပါတယ်။အိုရင်ပြရတဲ့အခြေအနေအတွက်ပေးဆက်လိုက်ရတာတွင်လည်းလူအချက်တွေကိုသိမြင်သတိထားမိအောင်ပုံရဟမင်းကြီးဟာ၄ရက်ခီးစဉ်ဖြစ်တနင်္လာနေ့မှာဆူဒန်ကိုရောက်ရှိခဲ့ပါတယ်။မနေ့ရှောက်ဝန်ကြီးချုပ်ဟောမဟာမက်ဟာဒီဟာမိုဟာမက်တနင်္လာနေ့ကဆေးရုံကဆင်းခဲ့တယ်လို့သူ့ရဲ့လက်ထောက်ကပြောပါတယ်။အသက်ရှူလမ်းကြောင်းအောက်ပိုင်းမှာယောဂပိုးဝင်ခဲ့ရကချောင်းဆိုးတာကြောင့်ဒီလဆောပိုင်းကမဟာဒီဟာကိုဆေးရုံတင်ခဲ့ရတာပါ။သူ့အသက်က96နှစ်ရှိနေပါပြီ။ဝန်ကြီးချုပ်အဖြစ်အနှစ်20ကျော်လုပ်ခဲ့တဲ့မဟာဒီဟာမှာနှလုံးယောဂရှိနေပြီးမကြာမီနှစ်တွေအတွင်းဆေးရုံကိုတက်လိုက်ဆင်းလိုက်အကျိန်များစွာတွားနေခဲ့ရတာဖြစ်ပါတယ်။အော်တိုဘလာ15ရက်ကစပြီးအမျိုးသားနှလုံးယောဂဌာနကိုတက်ရောက်ခဲ့ရတဲ့အတွက်လက်ရှိဒုတိယဝန်ကြီးချုပ်အပေါ်အသေးဖြတ်မှုနဲ့သူကဆွဲဆိုထားတဲ့အမှုအတွက်တရားရုံးကိုမသွားနိုင်ခဲ့ပါဘူး။အင်္ဂါနေ့ရုံးချင်းကိုတော့သွားမယ်လို့သူ့လက်ထောက်ကပြောပါလေခင်ဗျာ
။နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာမြန်မာပြည်ဗိုလ်ဒူးနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့ရှုစားနေရတာဖြစ်ပါတယ် ကျွန်တော်တို့ အခု ထုတ်လွှင့်ချက်တွေကို VOA ရဲ့ website ဖြစ်တဲ့ burmese.voanews.com ဆာမျက်နှာမှာလဲ ထုတ်လွှင့်ချိန်နဲ့ တပြိုင်တည်းထဲမှာပဲ လာရောက်နားဆင်နေပါတယ် အပတ်စဉ်ကာလအနေနဲ့ American ရွေးကောက်ပွဲ သတင်းတွေမတိုင်ခင် ပြည်တွင်းတိုက်ပွဲအခြေအနေကို ပြောပြခြင်းပါတယ် ချင်းပြည်နယ်ဟာခါမြို့မှာ စစ်ကောင်စီတပ်နဲ့ ချင်းပူပေါင်းရေးတပ်ဖွဲ့တွေကြား နှစ်ရက်ကြာတိုက်ပွဲဖြစ်ပွားခဲ့ပြီး အော်တိုဘာ 28ရက်နေ့ ဟာခါမြို့စုံတိုက်ပွဲမှာတော့ စစ်ကောင်စီတပ်က 10 ဦး ကြာဆုံးပြီးဗိုလ်မှူးတပ်အပါအဝင် 4 ဦးကိုဖမ်းဆီးရမိတယ်လို့ချင်းမျိုးသားတပ်ဦး CNF ကပြောပါတယ်ချင်းပြည်နယ်အတွင်းတိုက်ပွဲတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညွန့်ဦးကပြောပြမှာပါခင်ဗျာဒီအပိုင်းအတွင်းမှာတော့ချင်းပြည်နယ်ဟာခါနဲ့ထန်တလန်အကြားလမ်းမှာတိုက်ပွဲပြင်းထန်သလိုပဲဟာခါနဲ့ထန်တလန်မြို့တွေပေါ်မှာလည်းတိုက်ပွဲတွေဖြစ်ခဲ့ပါတယ်
ပြီးကြတဲ့တနင်္ဂနွေနဲ့တနင်္လာနေ့နှစ်ရက်ဆက်တိုက်ဟာခါမြို့ပေါ်တိုက်ပွဲဖြစ်ခဲ့တယ်လို့ချင်းမျိုးသားတပ်ဦး CNF ရဲ့ပြောရေးဆိုခွင့်ရှိသူ
သူတို့အင်အား15ရောက်လောက်ပဲရှိတယ်ပေါ့အဲ့မှာ4ရောက်အရှင်ဖမ်းတယ်ပေါ့အဲ့ဒီမှာဘုံဟုံးတယောက်ပါတယ်10ရောက်ကတော့တိုက်ပွဲမှာကြာသွားတယ်ပေါ့တယောက်ကတော့မတွေ့ဘူးလက်နဲ့15လက်တော့ရရှိတာပေါ့တိုက်ပွဲဖြစ်ပွားတဲ့အချိန်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာတွေကြောင့်ပြန်ဆုတ်ခွာလာရတယ်လို့လည်းသူကပြောပါတယ်
ဟာခါတိုက်ပွဲကိုချင်းမျိုးသားတပ်မတော်စီအန်နေနဲ့ချင်းဒေသကာကွယ်ရေးတပ်စီဒီအက်ဖ်တို့ပါဝင်တဲ့ချင်းပြည်ကောင်စီကနေပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်လက်ရှိထန်းတလန်ဘက်ကစစ်ကောင်စီတပ်နဲ့ချင်းပူပေါင်းတပ်တွေကြားဘာတပြန်ကြားတပြန်တိုက်ခိုက်နေရတဲ့အခြေအနေမှာရှိတဲ့ကြောင်းလဲစလိုင်းထက်နေကပြောပါတယ်ချန်ဒရာမှာတော့နှစ်ဖွဲ့လုံးနေတဲ့အနေအထားမှာရှိတယ်ပေါ့ဒီကကတ ှာတော့ရှိတာပေါ့နော်အခုကကျွန်တော်တို့ကမိုးတွင်းစစ်စင်ရဲကုံကြီးဒါမျိုးပွင့်လင်းရာတိစစ်စင်ရဲကတော့ဆက်လက်ပြီးတော့ပြင်းထန်လာတဲ့အနေအထားမှာတော့ရှိတာပေါ့နော
်တိုင်းလန်မျိုးပေါ်မှာစစ်ကောက်စီစကန်9ခုရှိတဲ့နဲ့9ခုကိုသိမ်းနိုင်ခဲ့ပေမဲ့နောက်ပိုင်းမှာစစ်ကောက်စီကရဟရင်နဲ့စစ်ရင်အားဖြစ်တင်းတိုက်ခိုက်တာတွေရှိတာမလို့စကန်တချို့လက်လွတ်ရတာတွေလည်းရှိတယ်လို့သူကပြောပါတယ်ဟာခါမျိုးဒေသကတူကတော့လွန်ခဲ့တဲ့နှစ်ကတိုက်ပွဲဖြစ်ခဲ့ပြီးမြဲအော်တိုဘလ29ရက်နေ့အင်္ဂါနေ့မှာတော့ဟာခါမျိုးတွေမှာတိုက်ပွဲတွေညင်နေတယ်လို့ပြောပါတယ
်။နနေရလည်းဖြစ်တယ်၊တနေ့ရလည်းဖြစ်တယ်။အခုဒီနေ့တော့ပြေးသွားပြီ။ပြင်းကျန်ကုန်လာမှအဲ့လိုပြေးနေကြတာ။ဒီပြင်းနဲ့ပြောကြ။အားဘာမှမကြောက်စမ်းတာကျွန်တော်ကပြင်းနဲ့မကြောက်ကျွန်တော်
ဒေသတွင်းသတင်းမီဒီယာတွေမှာတော့တနင်္လာနေ့ကတိုက်ပွဲမှာလက်နက်ကြီးထိမှန်တာကြောင့်ဒေသခံ၄ဦးဒဏ်ရာရှိခဲ့တဲ့အကြောင်းဖော်ပြပါရယ်။ချင်းပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲသတင်းကိုတော့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး
။ချင်းပြည်နယ်ဘက်ကတိုက်ပွဲအချင်းတွေကိုတားညုံပြောပြသွားတာပါခင်ဗျာ။အမေရိကန်ရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းပေးပို့ချက်တွေမတင်ပြခင်အခုတခါတော့နေဆက်ကုံတွေရေးကိုတင်းကျပ်လိုက်လို့စားတော့ကုံနဲ့ဆေးဝါးပြက်လက်မဲ့အချင်းတွေကိုလည်းအသိပေးခြင်းပါလေ။ထိုင်းနေဆက်ကလာတဲ့လူသုံးကုန်စားတောက်ကုန်တွေကိုစစ်စေးရေးဂိတ်တွေမှာဇက်တိုက်စစ်စေးဖမ်းဆီးနေတဲ့အတွက်စားတောက်ကုန်ဆေးဝါးနဲ့ရင်အပူပစ္စည်းတွေပြက်လက်လာပြီးဈေးတက်နေတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်ဒီအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုတော့မက်ခင်ဖြူတွေကတင်ပြမှာပ
ါနေဆက်ကုန်ပစ္စည်းမှန်သမျှကိုတရားမဝင်ကုန်ပစ္စည်းလို့သတ်မှတ်ပြီးဖမ်းဆီးနေတဲ့အတွက်ပြည်တွင်းမှာရေးပေါ်လိုအပ်နေတဲ့ဆေးဝါးစားတောက်ကုန်နဲ့ရင်အပူပစ္စည်းပြက်လက်တာတွေကြုံနေရတယ်လို့လုပ်ငန်းရှင်တချို့ကဗီဒီယိုကိုပြောပါရယ်ဒီအပိုင်းထဲမှာတော့ကြီးကြီးမားမားလူသုံးကုန်လျှက်စစ်ပစ္စည်းတွေကလွဲလို့စားတောက်ကုန်တချို့ကိုတော့ပြန်ပြီးတင်သွင်းခွင့်ပေးထားတယ်လို့လည်းတချို့ကပြောပါရယ်ရန်ကုန်လာတဲ့လမ်းမှာဂိတ်အစင်းစင်းကစစ်ဆေးမြင်းမြန်ပြီးခွင့်ပြုချက်ရထားပြီးတဲ့ပစ္စည်းတွေကိုပဲဖြတ်တန်းခွင့်ပေးနေတယ်လို့ကုန်တယ်တူကပြောပါရယ်
ဒီလက်ရှိမှာတော့ကျွန်တော်တို့ဆီတော့စုံမုံတို့ကတော့လည်းအဲ့လိုဆိုတော့သူတို့မတင်ကြဘူး။ဈာတိစီကတော့ဘုံလုံးတင်ကြတယ်။ဆိုင်ကျေတော့ဘာလို့တော့လည်းနည်းနည်း short ရှိတာပေါ့ကွာ။အခုလက်ရှိကကားလေးနဲ့တွားလာတာဆိုတော့လည်းနည်းနည်းကန့်တတ်လို့ရှိပါဘူး။ဖုန်းတွေပါနေရတော့သူတို့ကတန်ဖိုးနဲ့သူကဖြတ်ကြည့်တာပေါ့ကွာ။အဲ့ဒီစက်တာတို့ကစက်တာကလည်းတော့မတောင်းဘူးလို့သူကတသိန်းဝန်းအနည်းတောင်းတာပေါ့။ပြောမယ်ဆိုရင်သူကတက်ချက်ပေးပြီးတော့ဖြတ်ကလာတာဆိုတော့သူကြည့်တယ်ပေါ့။အဲ့လိုဖြည်းဖြည်းတက်တာတော့ကျွန်တော်ကဘာကောင်းလဲရှင်းတယ်။လောက်ရလည်းရှင်းတယ်။ဒါကတော့အပေါ်ကြီးကကျွန်တော်တို့တမန်ရတောင်းပြီးဒီကော့ဂရိတ်အကြီးကြီးအရင်းလာရှိတယ်မဟုတ်ကနေရှိတယ်ကျွန်တော်တို့ဒီနေ့ရှိတယ်ဒီမှာဆိုတော့အရင်ကော့ဂရိတ်ပဲ
နေဆက်ကနေကုန်ပစ္စည်းတွေမသွင်းရတဲ့အတွက်လက်ချံပစ္စည်းတွေဈေးအဆမတန်တက်နေပါဗျ နိုင်ငံခြားငွေရှားပါးလာတာကိုအကြောင်းပြုပြီးနေဆက်သွင်းကုန်လိုင်စင်ကိုစစ်ကောင်စီကချမပေးတဲ့အတွက်မှောက်ခိုပဲတင်သွင်းနေရတယ်လို့ရင်းပိုပစ္စည်းရောင်းချတဲ့လုပ်ငန်းရှင်တချို့ကပြောပါတယ်။နေဆက်သွင်းကုန်လိုင်စင်တွေကိုဌာနဆိုင်ရာကမချပေးတာအတော်ကြာပြီလို့ကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။သွင်းကုန်လိုင်စင်များတော့မလို့ရှိရင်ဟိုကုန်နဲ့ဟိုဘာလဲသူအခုအနေနဲ့မှာကျွန်တော်ဟန်ကြီးရရှိတယ်ဗျာ။ဒီလိုအဲ့ဒါနဲ့လည်းမရနိုင်ဘူးဒီကဘာဆက်လို့တော့လို့များဒီအကုန်လုံးပြတ်နေရလို့ဖြစ်။ဒီနေ့တို့ကစဉ်းစားတော့လုပ်ကြည့်ပေါ်တော့ဒီမရနိုင်တာတွေတော့များလို့အများကြီးပေါ်တော့ဆက်လို့ဖြစ်။ဒီကောင်ပေါ်တော့ဒီကတော့မပေးဘူးတော့လည်းမပြောဘူးပေါ်တော့ဒါမှမရနေရလို့ဖြစ်နေရပေါ့။
မြန်မာပြည်တွင်းတရားမဝင်ကုန်သွယ်မှုတန်ဖိုးဟာ2021ခုနှစ်မှာအမေရိကန်ဒေါ်လာ17ဘီလီယံကျော်ရှိတယ်လို့စစ်ကောင်စီထိန်းချုပ်ထားတဲ့ပြည်တွင်းသတင်းစာတချို့ကတင်းလာနေမှာဖော်ပြပါရယ်။တရားမဝင်ကုန်သွယ်တာမှာမှောက်ခိုးကုန်သွယ်တာ၊ပစ္စည်းအထုလုပ်ပြီးသွင်းတာ၊တရားဝင်ကုန်သွယ်တာနဲ့အပြိုင်လုပ်တာ၊သွင်းကုန်ကျသင့်ငွေရဲ့တန်ဖိုးအောက်ကိုဖော်ပြပြီးကုန်သွယ်တာတွေပါဝင်တယ်လို့အောက်တိုဘာလ28ရက်နေ့ကထုတ်တဲ့ကြေညာသတင်းစာမှာဖော်ပြထားပါရယ်။ Electronic ပစ္စည်းတွေ၊ဆက်ရန်တွေဟာအဝိထေရီကိုတရားမဝင်မတင်သွင်းဖို့အဓိကကန့်သက်ထားတယ်လို့လည်းဒီသတင်းစာထဲမှာဖော်ပြထားပါရဲ့ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisvoanews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့တံမဲနဲ့Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစီကြပါရစေ။ VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာ။ VOA ကထုတ်လွှင့်ပြီးသမျှသတင်းတွေကိုအစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင် VOA ရဲ့ Facebook စာမျက်နှာ Messenger Chat Box ထဲမှာမှတ်ချက်တွေလာပြီးတော့ရေးသားထားနိုင်ပါတယ်။သိပ်မကြခင်အပတ်စဉ်ကဏ္ဍတွေတင်ဆက်ဖို့ရှိနေပါတယ်။အခုနားဆင်ရမှာကတော့အမေရိကန်ရွေးကောက်ပွဲမှာ Green Party အခမ်းအနားအကြောင်းဖြစ်ပါတယ်။ရှေ့တစ်ပတ်တည်းပြုလုပ်မဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာ Green Party သမ္မတလောင်း Jill Stein ကလည်းပါဝင်ရှင်းပြိုင်မှာပါ။မဲဆန္ဒရှင်တွေရဲ့တိရာဂိုင်းနှုံးလောက်ပဲထောက်ခံမှုရမယ်လို့လူမှုစစ်တမ်းတွေမှာဖော်ပြထားတယ်ဆိုပေမဲ့သူရမယ်ထောက်ခံမဲကဟိုဘက်ဒီဘက်ရင်းနဲ့ပြည်နယ်တွေမှာတော့အပြောင်းလဲတွေဖြစ်လာနိုင်တယ်လို့နိုင်ငံရေးအခက်အခဲတွေကမြင်ပါတယ်။Maxine Adams ရဲ့သတင်းလွှာကိုကိုသိန်းထိုင်ကပြောပြပါလိမ့်မယ်ခင်ဗျာ
Green Party ကဒမရလောင် Jay Stein ရွေးကောက်ပွဲဝင်ပြိုင်တာဒီဒီချိန်ပထမဆုံးမဟုတ်ပါဘူး2016ခုနှစ်တုန်းကရွေးကောက်ပွဲမှာလည်းသူဝင်ပြိုင်ခဲ့ပါလေဒီရွေးကောက်ပွဲတုန်းကလည်းမဲပေးနိုင်တဲ့မဲဆန္ဒရှင်တွေရဲ့တရားခိုင်နှုန်းထောက်ခံမဲကိုပဲသူရခဲ့တာပါဒါပေမဲ့လည်းသူရသွားခဲ့တဲ့မဲကြီးအတွက်ကအဲ့ဒီအချိန်ကဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုသမ္မတရွေးကောက်ပွဲနိုင်ဖို့အတွက်အဆုံးပြတ်မဲဖြစ်သွားနိုင်တယ်လို့ဒီမိုကရက်တီအတော်များများယုံကြည်ကြပါတယ်။ဥပမာအားဖြင့်2016ရွေးကောက်ပွဲတုန်းကမစ်ချီဂန်ပြည်နယ်မှာဒေါ်နယ်ထရန့်ကဟီလာရီကလင်တန်ကိုအနိုင်ရသွားခဲ့တဲ့မဲရည်အတွက်11,000တောင်မရှိခဲ့ပါဘူး။ဂျေးစတိန်ကထောက်ခံမဲ9,100ရခဲ့ပါတယ်။အဲ့ဒီအချိန်ဂျေးစတိန်ရခဲ့တဲ့မဲတွေဟီလာရီကလင်တန်စီရောက်ခဲ့မယ်ဆိုရင်ရွေးကောက်ပွဲအဖြစ်ဒီမျိုးဖြစ်သွားနိုင်မယ်ဆိုတာမျိုးဒီမိုကရက်တချို့ပြောကြတာပေါ့ဒါပေမဲ့လည်း Kill Contact Group လို့နိုင်ငံရေးသုံးသပ်သူတွေကတော့ဒီလိုတော့တိတိကျကျအသက်မပြောနိုင်ဘူးလို့ပြောပါတ
ယ် I just don't think it's easy just to say oh well that person is just
ဒီလိုကြောင့်မဲရီအခိုးခံရတယ်ဆုံးရှုံးခဲ့ရတယ်ဆိုတာမျိုးတော့လွယ်လွယ်ပြောလို့မရဘူးလို့ကျွန်တော်ထင်တယ်ဘာလို့လဲဆိုတော့နှစ်ယောက်တည်းပဲမဖြစ်မနေရွေးရတာမျိုးဆိုရင်မဲပေးမဲ့သူရဲ့အချင်းစရိုက်လက္ခဏာကိုအသေးချာမသိနိုင်ဘူးလေ
2000ခုနှစ်ရွေးကောက်ပွဲတုန်းကလည်းလားတူဂျုံခဲ့ရပါတယ်အဲ့ဒီအချိန် Green Party ကကိုယ်စားလှယ် Ralph Nader ကဖလော်ရီဒါပြည်နယ်မှာမဲသသိန်းနီးပါးရခဲ့ပါလေ2000ခုနှစ်သမ္မတရွေးကောက်ပွဲမှာ George W. Bush ကအဲဂိုကို938မဲနဲ့ကပ်ပြီးအနိုင်ရခဲ့တာပါ Jack Rabbit က Stanford တက္ကသိုလ်ကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာသမိုင်းသုတေသီတယောက်ပါသူကခုလိုပြောပါလေ
The problem with this whole formula is when you have a highly contested election
ဒေသနာကဘာလဲဆိုတော့ formula အရပုံသေးနီးနဲ့ပြောကြတဲ့အခါအကြီးအကျယ်သူမသားကိုမသားပြန်ရတဲ့ရွေးကောက်ပွဲတွေမှာဒုတိယအရွေးခံရတဲ့သူရဲ့အရေးပါမှုကိုတွက်ဆကြပါတယ်ဒီလိုခြုံငုံသုံးသက်တာကတစ်ခုလုံးမှားနေပါတယ်တကယ်တော့တတိယကိုယ်စားလှယ်လောင်းကိုမဲပေးကြသူတွေကတီးကြလွတ်လပ်တဲ့သူတွေအဖြစ်အကြောင်းပြချက်နဲ့သူတို့သဘောနဲ့သူတို့မဲပေးခဲ့ကြတာပါ လက်ရှိပါတီတွေကိုသူတို့ကအကြီးအကျယ်စိတ်ပြက်နေကြပါတယ်ဘယ်သူမှမကြိုက်လို့ကန့်ကွက်တဲ့အနေနဲ့တတိယကိုယ်စားလှယ်လောင်းကိုပေးခဲ့ကြတာပ
ါအခုတစ်ချိန်ရွေးကောက်ပွဲမှာလဲ Green Party ကိုယ်စားလှယ် Jason ရတဲ့မဲရီကရွေးကောက်ပွဲရလဒ်ကိုဖျက်တဲ့မဲရီဖြစ်မှာဒီမိုကရက်တချို့စိုးရိမ်နေကြပါတယ်သူရမယ့်မဲရီကဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာ Harris ရနိုင်တဲ့ထောက်ခံမဲကိုကပြက်ရပြက်လုပ်သလိုဖြစ်နိုင်တယ်ဆိုပြီးဆွဆွဲကြတာပါကျေးစတဲ့မဲဆွေ COE ဌာနသတင်းထုတ်ပြန်ရေးဘူးတဲ့ဒါရိုက်တာဆမ်ပီဖီဖီကို VOE ကဆက်သွယ်တဲ့အခါမှာတတိယကိုယ်စားလှယ်ပေါ်ဝေဖန်ထိုးနှက်ပြောဆိုနေတာတွေကဒီမိုကရေစီကိုဆန့်ကျင်တာလို့တုံ့ပြန်ပြောဆိုထားတဲ့ပြိုင်ဘက်လူတွေမဲမပေးခြင်းအောင်ဒါမှမဟုတ်သူတို့ထောက်ခံတဲ့သူကိုပဲမဲပေးအောင်ဒါမှမဟုတ်လုံးဝမဲမပေးပဲနေအောင်လုပ်တယ်လို့ဖြစ်နေတယ်ဆိုပြီးပြောဆိုသွားတာပါဒါပေမဲ့လည်းမီချီဂန်ပြည်နယ်လိုအကျိန်းနဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာမွတ်စလင်တွေအများနေထိုင်ပြီးGreen Party ရဲ့ဩဇာလွန်မှုမှုပုံရှိနိုင်ပါတဲ့ဂါဇာဒေသလူသားချင်းစာနာမှုအကျပ်တဲတွေကြုံနေရတဲ့အချိန်အစ္စရေးကိုသမ္မတဘိုင်ဒန်အစိုးရထောက်ခံတဲ့အတွက်ဒေါသဖြစ်မကျင်တဲ့ကြတဲ့မွတ်စလင်တွေက Green Party ကိုထောက်ခံနိုင်ပါတဲ့ပြီးခဲ့တဲ့လကထုတ်ပြန်တဲ့ American Islamic ဆက်ဆံရေးကောင်စီရဲ့စီရင်ခံစာအရမီချီဂန်ပြည်နယ်မှာရှိတဲ့မွတ်စလင်တွေရဲ့40ရာခိုင်နှုန်းက Jay Singh ကိုမဲပေးကြမယ်လို့ပြောပါတယ်70ရာခိုင်နှုန်းကတော့ Kamala Harris ကိုထောက်ခံမဲပေးမယ်လို့ပြောကြပါတယ်American Enterprise Institute ကဂျွန်ဖော်ဒီယာကတော့အခုလိုသုံးသပ်ပါတယ
်။ She'll take more votes from Kamala Harris and Democrats.
Kamala Harris ကမဲရီကိုစတိန်ကပို့ပြီးရပါလိမ့်မယ်။အဓိကအကျိတ်နဲ့ပြန်ရမယ်ပြည်နယ်တွေမှာသူ့ကိုမဲပြားပေါ်မှာပါမလာအောင်ဒီမိုကရက်တွေမလုံနိုင်ကြဘူးလေ။ဒီတော့နှစ်ဖက်အကျိတ်နဲ့တိတ်ကပ်နေတဲ့ပြန်ရမယ်ပြည်နယ်တွေမှာ Jill Stein ရမယ်မဲရီကရွေးကောက်ပွဲနောက်ဆုံးနေ့ရလဲအပေါ်ရိုက်ခတ်နိုင်ခြေရှိနေပါတယ
်။ American Islamic ဆက်ဆံရေးကောင်စီရဲ့စီရင်ခံစာမှာပဲWisconsin နဲ့ Arizona ပြည်နယ်တွေမှာ American Muslim မဲဆန္ဒရှင်တွေက Kamala Harris နဲ့ Jay Singh ကိုပို့ပြီးတော့မဲပေးဖို့စီစဉ်နေတယ်လို့ပြောပါတယ်။ဒီပြည်နယ်တွေက2020ရွေးကောက်ပွဲတုန်းက Joe Biden, Donald Trump ကိုပုတ်ခါသီးခါနိုင်ခဲ့တဲ့ပြည်နယ်တွေပါ။ဘယ်သူဘဝနိုင်မယ်အပြတ်အသတ်ပြောဖို့ခက်တဲ့အကျိတ်နဲ့ရှင်ပြန်ရတဲ့ပြည်နယ်တွေမှာ Green Party ရဲ့မဲတွေကရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားစေနိုင်ကြောင်းပါခင်ဗျာ။
ဦးသိန်းနိုင်ဦးတင်ပြခဲ့တာပါအခုတော့လူဝင်မှုကြီးကြပ်ရေးမူဝါဒနဲ့ဆိုင်တဲ့အကြောင်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာ TPS visa လို့ခေါ်တဲ့ယာယီအကာအကွယ်ပေးအဆင့်နဲ့ရရှိထားတဲ့နေထိုင်ခွင့်ကိုပြန်လဲရုပ်သိမ်းမယ်လို့သမ္မတလောင်းဒေါ်နယ်ထရန့်ကပြောထားတဲ့အတွက်အငင်းပွားဆွေးနွေးစရာတွေထပ်ပြီးတော့တိုးလာနေတာပါလက်ရှိမှာဒီမြန်မာအပါအဝင်ယူကရိန်းပြီးတော့နိုင်ငံပေါင်း16နိုင်ငံကလူ8သိန်းကျော်ဟာTPS visa နဲ့အမေရိကန်မှာနေနေကြတဲ့အတွက် Trump ရဲ့ကြေညာချက်ကစိုးရိမ်စရာဖြစ်ပေါ်စေပါတယ်။ TPS စနစ်နဲ့ပတ်သက်ပြီးတရားသိရအောင် VOA ရဲ့ပုံပြရုပ်သံမှာမရေတနာကျော်တင်ဆက်ထားပါတယ်ခင်ဗျာ
။ Tamara Hall Donald Trump က TPS လို့ခေါ်တဲ့ယာယီအကောက်ွယ်ပေးအဆင့်နဲ့အမေရိကန်ပြည်အောင်စုမှာနေထိုင်နေကြတဲ့နိုင်ငံသားတွေကိုဒီနေထိုင်ခွင့်ရုပ်သိမ်းမယ်လို့ကြေညာထားပါတယ်။Ohio ပြည်နယ် Springfield မြို့မှာ Haiti နိုင်ငံကရောက်နေသူတွေဟာအိမ်မွေးတိရစ္ဆာန်တွေကိုဟင်းစားလုပ်ဖြစ်တဲ့ဆိုပြီးတော့လွဲမှားတဲ့ဆွဆွဲချက်ပါဝင်သူ့ရဲ့မမှန်ကန်တဲ့ပြောဆိုချက်တွေထွက်ပြီးတဲ့နောက်မှာအခုလိုမျိုးထပ်ပြောသွားတာ
ပါ In Springfield they're eating the dogs the people that came in they're eating the cats they're eating the pets of the people that live there
ဒီကိစ္စကြောင့်ပဲလူဝင်မှုကြီးကြပ်ရေးဆိုင်ရာဆွေးနွေးပြောဆိုချက်တွေမှာ TPS အကြောင်းကအဓိကဆွေးနွေးကြရပါတယ်။ဒီတော့ TPS ဆိုတာဘာပါလဲ။လွှတ်တော်က1990ပြည့်နှစ်မှာ TPS ကိုစတင်ဖန်တီးခဲ့တာဖြစ်ပြီးတော့မလုံခြုံမှုလို့သတ်မှတ်ထားတဲ့နိုင်ငံတွေကနေပြီးတော့အမေရိကန်ကိုလာရောက်နေထိုင်သူတွေဟာအမေရိကန်အစိုးရကချမှတ်ထားတဲ့စည်းကမ်းတွေနဲ့ကိုက်ညီရင်အမေရိကန်မှာကာလတစ်ခုအထိနေထိုင်အလုပ်လုပ်ခွင့်ရရှိစေဖို့ရည်ရွယ်ပြီးတော့ဖန်တီးခဲ့တာဖြစ်ပါတယ်။နိုင်ငံတနိုင်ငံကို TPS အဆင့်သတ်မှတ်ဖို့အတွက်အမေရိကန်ပြည်ရင်းလုံခြုံရေးဝန်ကြီးကတာဝန်ယူသတ်မှတ်ပေးရပါတယ်။အမေရိကန်ပြည်အောင်စုထဲမှာရောက်ရှိနေထိုင်သူဟာ TPS ရဖို့အတွက်ဆိုရင်ရှောက်လွာတင်ရပြီးတော့တူးဦးချင်းစီစီစစ်ပြီးတော့ခွင့်ပြုမပြုဆုံးဖြတ်ပါတယ်။ခွင့်ပြုချက်ရရင်ရှောက်ထားတဲ့သူတွေဟာအမေရိကန်ပြည်အောင်စုမှာတရားဝင်အလုပ်လုပ်နိုင်ပြီးတော့ဆက်ရှိလာသည့်နိုင်ငံတွေကနေနှင်ထုတ်မခံရဘဲနဲ့နေနိုင်ပါတယ်။ TPS ရဲ့နေထိုင်ခွင့်ရသူတွေဆိုတာတရားဝင်စာရွက်စာတမ်းမရှိဘဲနဲ့နေထိုင်တဲ့သူတွေနဲ့မတူပါဘူး။ TPS သတ်မှတ်ချက်နဲ့အကာအကွယ်ပေးတာကအမေရိကန်ပြည်အောင်စုရဲ့ရောင်းနှင်ပေးတာသူတွေအတွက်ပဲဖြစ်ပါရဲ့။အရေးချင်းပြည့်မီဖို့အတွက်ဆိုရင် TPS အကာအကွယ်ပေးခွင့်ရထားတဲ့နိုင်ငံကနိုင်ငံသားဖြစ်ရမယ်။အမေရိကန်အစိုးရကသတ်မှတ်ထားတဲ့နေရာစပြီးတော့အမေရိကန်မှာအဆက်မပြတ်နေထိုင်နေသူဖြစ်ရပါမယ်။ဒ TBS တခုနဲ့ American ရဲ့အမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားခံယူခွင့်လည်းမရနိုင်ပါဘူး။တခြားလူဝင်မှုကြီးကြပ်ရေးလုပ်ငန်းစဉ်တွေကလည်းတဆင့်လျှောက်ထားဖို့လိုပါတယ်။အမေရိကန်မှာပြစ်မှုကြီးဒါမှမဟုတ်တခြားအသေးစားပြစ်မှုနှစ်ခုမကကျူးလွန်ထားတဲ့သူတွေဟာ TPS ရဖို့အရေးအချင်းမပြည့်မိပါဘူး။တခြားသူတွေကိုနှိပ်စက်ညှဉ်းပန်းမှုဒါမှမဟုတ်အကြမ်းဖက်လုပ်ရက်တွေမှာပါဝင်ပတ်သက်သူတွေလည်း TPS အတွက်အရေးအချင်းမပြည့်မိပါဘူး။နိုင်ငံမှာတဆက်တည်းနေလာရမယ်ဆိုတဲ့အချက်နဲ့မကိုက်ရင်ရှောက်လာတင်ဖို့ဒါမှမဟုတ်ပြန်လျှောက်ထားဖို့တတ်မှတ်ရက်ကိုခိုင်လုံတဲ့အကြောင်းပြချက်မရှိဘဲနောက်ကျသွားရင်လည်းလျှောက်ထားဖို့အရေးအချင်းမမီဘူးလို့တတ်မှတ်ပါတယ်။လောလောဆယ်နိုင်ငံပေါင်း16နိုင်ငံက TPS အကာအကွယ်အစဉ်ရရှိထားပါတယ်။အာဖဂန်နစ္စတန်၊ကင်မရွန်၊အယ်ဆာဗာဒေါ၊အီသီယိုးပီးယား၊ဟေတီ၊ဟွန်ဒူရက်စ်၊မြန်မာ၊နီပေါ၊နီကာရာဂွာ၊ဆိုမာလီယား၊တောင်ဆူဒန်၊ဆူဒန်၊စီးရီးယား၊ယူကရိန်း၊ဗင်နီဇွဲလားနဲ့ရည်မှန်နိုင်ငံတို့ဖြစ်ပါတယ်။အမေရိကန်ပြည်တွင်းလုံခြုံရေးဝန်ကြီးက TPS သတ်မှတ်ထားတဲ့နိုင်ငံတိုင်းကို TPS ရုပ်သိမ်းနိုင်ပါတယ်။ဒါမဲ့အခြေအနေကိုအရင်ပြန်လဲသုံးသပ်ရမှာဖြစ်ပြီးတော့အဲ့ဒီနိုင်ငံရဲ့အခြေအနေတွေက TPS ဆက်ပေးသင့်မသင့်ဆိုတာဆုံးဖြတ်ရပါတယ်။အခြေအနေတွေတိုးတက်လာပြီလို့အတွင်းရေးမှူးကဆုံးဖြတ်ရင် TPS ကိုတည်ဝင်ရုပ်သိမ်းနိုင်ပါတယ်။ TPS ရှားထားသူတွေကလည်းဖြီးသွားခွင့်ခွင့်ပြုချက်ကြိုတင်မယူဘဲနဲ့ American ပြင်ပကိုထွက်သွားရင် TPS နဲ့နေထိုင်ခွင့်ဆုံးရှုံးနိုင်ပြီးတော့နိုင်ငံထဲပြန်ဝင်လာလို့မရတော့ပါဘူး။2024မတ်လအထိဆိုရင် TPS နဲ့ American ပြည်အောင်စုမှာနေထိုင်သူ 86,000 ကျော်ရှိပါတယ်။ TPS နေထိုင်ခွင့်နဲ့အများဆုံးနေထိုင်တဲ့ပြည်နယ်တွေကတော့ California, Florida, New York, Texas နဲ့ Virginia ပြည်နယ်တို့ဖြစ်ပါတယ်ရှင
်။မအေးတန်တာကျော်ရှင်းပြခဲ့တာပါခင်ဗျာ။ဒီလိုမျိုးအကြောင်းအရာတွေပုံမူတည်ပြီးတော့တင်ပြလေးရှိတဲ့ VOA ရဲ့ပုံပြရုပ်သံတွေကို VOA ရဲ့ website နဲ့VOA ရဲ့ Facebook မှာပြန်လည်ရှာဖွေနှားဆင်နိုင်ပါတယ်ခင်ဗျာ VOA ကိုလည်းဝေဖန်အကြံပေးစာတွေရေးသားပေးဖို့ကြပါအောင်ခင်ဗျာစာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် website စာမျက်နှာအပြင် Facebook YouTube Instagram Telegram နဲ့ X social media တွေပေါ်မှာလည်း VOA ကိုမြင်တွေ့နိုင်ပါတယ်ခင်ဗျာမကြံပခင်မှာပဲအပတ်စဉ်ခန်းစားတွေကိုနှားဆင်ရတော့မှာဖြစ်ပါတယ်ဗျာ
VOA American တန်ရဲ့ရုပ်တံတဲ့ review ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio season တွေကိုလှိုင်းတိုမီတာထုတ်လွှင့်မှုအပြင်ဂျူရုဖန်းယူမှုနဲ့ကျွန်တော်တို့ VOA မြန်မာပိုင်း internet ဆာမျက်နှာနောက်ဒီလူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းတိုမီတာနဲ့ဖန်းယူနားဆင်ခြင်းနဲ့သတော်ရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖန်းယူနားဆင်နိုင်တာပါ။နေ့စဉ် VOA ညချမ်းရေဒီယိုအစီအစဉ်ကို ည 9:00 နာရီကနေ 10:00 နာရီထိ light meter 19 kHz 15953ည light meter 25 kHz 11803ည light meter 32 kHz 9335တို့အပြင်ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလှိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုတိုက်ရိုက်နားဆင်ဖို့မမိလိုက်သူတွေည10နာရီကနေ17နာရီထိလိုက်တိုမီတာ15 32နဲ့လိုင်းလိုင်းမီတာ190ကနေပြီးတော့တနအီစာအစီအစဉ်အစအဆုံးကိုပြန်ဖန်းယူနားဆင်နိုင်ပါလေ VOA American ရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးပဲကျေးဇူးပါမှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်
VOA American တိုင်းရဲ့ဗိုလ်တူးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီထိWashington DC မြို့တော်ကနေဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ညီကြီးဩဇာ၊ American နိုင်ငံရေးအကြောင်းသိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိတဲ့အထက်အရင်ဦးဆုံးတော့ညီကြီးဩဇာအစီအစဉ်မှဖြစ်ပါတယ်။မြန်မာနိုင်ငံကလေသမားတွေဟာတစ်ဆက်တစ်ဆက်တည်းရှိကြတဲ့ကွင်းပြင်တစ်ခုလုံးကလင်းမြေတွေပေါ်မှာစဘာမျိုးကောင်းတစ်ခုတည်းကိုညှိနှိုင်းစိုက်ပျိုးကြဖို့စိတ်ဝင်စားခြင်းမရှိကြပါဘူးမျိုးမတူတာတွေကိုစိုက်ပျိုးကြတဲ့အတွက်လေထဲမှာစဘာပင်အချင်းချင်းဝုန်းမုံကူပြီးတော့မူရင်းမျိုးတွေပျောက်ကုန်ကြသလိုမျိုးကွဲတွေလည်းထပ်ပြီးတော့ပေါ်ထွက်လာတဲ့အကြောင်းဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခမောင်စိုးမင်းကတင်ပြထားပါတယ်
မာနင်္ဂမလေသမားတွေဟာဒေသနဲ့လိုင်းမျိုးကြီးတွေရှိကြတဲ့စဘာမျိုးကောင်းမျိုးတန်တွေကိုအ धिक ထားရွေးချယ်စိုက်ပျိုးကြဖို့အာရုံထားကြပေမဲ့တကွင်းလုံးတစ်ဆက်တစ်ဆက်တည်းရှိကြတဲ့လေကွက်တွေမှာတူညီတဲ့စဘာမျိုးရင်းတစ်ခုကိုသာညှိနှိုင်းစိုက်ပျိုးကြဖို့ကိုတော့စိတ်ဝင်စားမှုမရှိကြပါဘူး
အဲ့ဒီအတွက်မျိုးမတူညီတဲ့စဘာပင်တွေကနေလေထဲကနေဝင်းမုံတွေကူးကုန်ကြပြီးမျိုးခွဲအစ်စ်တွေပေါ်ထွက်လာကုန်ကြပါတယ်။ဒါပေမဲ့လည်းလယ်သမားတွေကတော့လေထဲကနေဝင်းမုံကူးတယ်ဆိုတာကိုလည်းအလေးထားထက်တွေ့တာမျိုးမရှိကြပါဘူး။အဲ့ဒီအတွက်မြမပြည်တွင်းစဘာပေါ်ချိန်မှာဒေသအလိုက်စားကောင်းတဲ့စံတွေထွက်ရှိတာမျိုးရှိပေမဲ့လည်းနိုင်ငံတကာကိုတင်ပို့ဖို့အတွက်ကြတော့အဆင်မပြေတော့ပါဘူး။ဒီလိုအနေအထားတွေကိုလေ့လာခဲ့တဲ့ကုလသမဂ္ဂအစားအစာနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့ဝန်ထမ်းဟောင်းလည်းဖြစ်ရေစင်းစိုက်ပျိုးရေးတက္ကသိုလ်ဆင်းလည်းဖြစ်တဲ့ကိုထက်စော်ထွန်းကအခုလိုပြောပါတယ
်စိုက်တာကတော့ကျွန်တော်တို့နယ်မြေဒေသကိုက်တဲ့စပါးကျွန်တော်တို့စိုက်လို့ရတယ်အကွင်းတစ်ဆက်သေးပေါ့နော်ကျွန်တော်တို့ဧကတောင်းချီစွန်းတောင်းချီပြီးတော့တကယ်မျိုးကောင်းမျိုးတန်းကိုပဲတုံးပြီးတော့ခြေခြေပြက်ပြက်ကိုဒီမျိုးစွန်းဒီမျိုးကြတဲ့ပဲစိုက်ပြီးတော့ပေါ့နော်တကယ် export ကိုဒီရွယ်ပြီးတော့စိုက်တယ်ပေါ့နော်အဲ့လိုမဟုတ်ဖ ೇನೆ အဲကိုကလည်းစိုက်တယ်အခြားတောင်သူအခြားစပါးမျိုးတွေကလည်းစိုက်တယ်စပါးချင်းချင်းဆိုတဲ့အတကြောင်မို့အခြားမျိုးတွေအားဒီဝုံမုံတွေကူတယ်ဝုံမုံကူပြီးတော့နောက်တစ်ခေါက်သူကနေပြီးထွက်လာတယ်စပါးမျိုးစေ့တွေကြတော့ကျွန်တော်တို့တဘောတို့သူရဲ့အနံ့အသက်ကပထမမှာအရန်မွေးတယ်ဆိုရင်ဒါအခြားမျိုးနဲ့ရောပြီးတော့အနံ့အသက်ကကျော့သွားတာလို့နောက်တစ်ခုကကျွန်တော်သူရဲ့စံစပါးရဲ့စံစေ့ရဲ့အရွယ်အစားကရှည်မျောမျောပေါ့နော်ကျွန်တော်တို့ဟိုသူရဲ့အရှည်လျားလေးကကောင်းနေတဲ့အခါမှာအခြားဘေးမှာမှစိုက်တယ်ဟိုတခြားမျိုးတစ်မျိုးကစံစေ့လုံးတို့တို့ဒါမျိုးတွေဖြစ်နေမယ်ဆိုရင်ဒီဟာမျိုးတွေနဲ့ကျွန်တော်တို့ကရောချက်မိပြီးတော့ဝုံမုံကူပြီးတော့တစ်ခုနဲ့တစ်ခုနောက်တတိတာအတွက်ဒါတွေကပြန်စိုက်မယ်ဆိုရင်နောက်တစ်ခုမှကျွန်တော်တို့ကတကယ်မူရင်းကျွန်တော်တို့ကရတော့မှာမဟုတ်ဘူးဒီမျိုးတွေကကြာလာတဲ့အခါကျတော့စက်မျိုးလိုဖြစ်သွားတာပေါ့နော
်မြန်မာနိုင်ငံကပေါ်ဆက်မွေးဆန်ဟာဆိုရင်အရင်ကနိုင်ငံတကာဆန်အည်အသွေးစုရရှိခဲ့ပူပါတယ်အဓိကအထက်မြန်မာပြည်မှာရွှေဘိုမြို့နယ်နဲ့အောက်မြန်မာပြည်အေရဝတီမြို့ဝကျွန်းပေါ်ကမြောင်းမြမြို့နယ်တွေမှာစိုက်ပျိုးကြတာဖြစ်ပါတယ်ဒါပေမဲ့လည်းပေါ်ဆမ်းမွေးတွေဟာအမွေးအနှံ့တွေရော့ကြပြီးဆန်လုံးဆန်သွဲတွေလည်းမတိမတာပုံစံပြောင်းလဲလာတာကိုဆန်ကုံသွဲတွေနဲ့စားသုံးသူတွေကသတိထားမိလာကြပါတယ်။ဒါဟာဆိုရင်စောစောကပြောခဲ့သလိုတစ်ဆက်တစ်ဆက်ထဲရှိတဲ့စိုက်ပျိုးမြေတွေမှာဆန်ထားသတ်မှတ်ထားတဲ့မျိုးရင်းတစ်ခုတည်းကိုစိုက်ပျိုးတာမျိုးမဟုတ်ပဲမျိုးကွဲစပါးတွေကြားပေါက်စိုက်ပျိုးလာတဲ့အတွက်ဝိမုံကူကုန်ပြီးမူလမျိုးပီစာတွေပါပြောင်းလဲလာတာဖြစ်တယ်လို့စိုက်ပျိုးရေးပညာရှင်တွေကဆိုကြပါတယ်။နိုင်ငံတကာစံစည်းကွက်မှာအများဆုံးတင်ပို့နေတဲ့အိန္ဒိယနိုင်ငံမှာဆိုရင်သူတို့ရဲ့ကမ္ဘာကျော်ဘတ်စမာတီစံစိုက်ပျိုးထုတ်လုပ်ရေးကိုမျိုးရိုးဗီဇပြောင်းမသွားအောင်အထူးဂရုစိုက်ကြပါတယ်။အဲ့ဒီစံကိုအဓိကထားစိုက်ပျိုးကြတဲ့ပန်ဂျပ်ပြည်နယ်ဟာရီယာနာပြည်နယ်နဲ့ညူးဒေလီပြည်နယ်တွေမှာဆိုရင်တစ်ဆက်တစ်ဆက်တည်းရှိကြတဲ့စပားစိုက်ကွင်းတွေမှာတခြားမျိုးကွဲတွေစိုက်ပျိုးခြင်းမရှိအောင်လယ်သမားတွေကိုယ်တိုင်ကအသိရှိရှိနဲ့စင်ကြင်ကြသလိုသက်ဆိုင်ရာစိုက်ပျိုးရေးဌာနနဲ့ကုမ္ပဏီတွေကလည်းကြက်ကြက်မမတ်ရှိကြပါတယ်။ဒါဟာမျိုးမတူတဲ့ဝိမုံတွေကူးလာပြီးမူရင်းဘတ်စမာတီစပားမျိုးကိုထိခိုက်မှာကိုကာကွယ်တဲ့အနေအထားဖြစ်ပါတယ်။ဒါအပြင်အဲ့ဒီလိုဘတ်စမာတီစပါးကင်းကြီးရဲ့မျက်စိတစ်စုံအစုံးသတ်မှာတခြားသီးနှံမျိုးမတူတာတွေဓမ္မမဟုတ်တစ်တော့အုပ်တွေကိုကာရန်ထားကြပါတယ်။ဓမ္မသာမျိုးမတူစပါးတွေရဲ့ဝိမုံကူတာကိုအကာအကွယ်ပေးနိုင်မှာဖြစ်ပါတယ်။အဲ့ဒီလိုပဲကဘာမှာဆန်တတရအများဆုံးတင်ပို့တဲ့ဗီယက်နမ်နိုင်ငံဟာဆိုရင်လေသူတို့နိုင်ငံကနိုင်ငံတကာတင်ပို့တဲ့ဆန်အည်အသွေးကောင်းမျိုးရင်းတွေကိုတခြားစပါးတွေနဲ့ဝိမုံကူပြီးမျိုးကွဲတွေပေါ်ထွက်မလာရေးအတွက်အထူးဂရုစိုက်ကြပါတယ်။အဲ့ဒီအတွက်မဲခေါင်မြေဝမ်းတစ်ခုလုံးမှာစပါးမျိုးတစ်မျိုးတည်းကိုသာစိုက်ပျိုးကြတယ်လို့ဗီယက်နမ်နိုင်ငံကိုစိုက်ပျိုးရေးနဲ့ပတ်သက်ပြီးတွားရောက်လေ့လာဘူးသူတောင်သူလက်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်
ဗီယက်နမ်ရဲ့အားကောင်းချက်တွေကိုလေ့လာတာပေါ့ဗျာကမ္ဘာ့ဆန်တင်ဖို့နိုင်ဆုံးနိုင်ငံဖြစ်ရည်ညိနေတာဘာကြောင့်လဲဆိုတာကိုကျွန်တော်ကသိချင်တာပေါ့ကျွန်တော်သိသလောက်ပြောရရင်တော့ကျွန်တော်တို့သွားလေ့လာတော့အဲဥရောပဘက်ကိုပို့တဲ့ဆန်အမျိုးအစားကိုဗီယက်နမ်တောင်ဘက်ကအထူးသဖြင့်အဲ့မှာစိုက်တာစိုက်တာမှာသူကတခွန်တပြင်းလုံးစိုက်တာပေါ့လေအဲ့ဒီတမျိုးတည်းပဲအဲ့ဒါသိမ်းပေါင်းရတော့အလိုစိုက်တာတမျိုးတစ်ခေါ်ကြီးပေါ့ရေသွင်းစနစ်တရားအစစနစ်တကျအစုပ်ပြီးကမှစိုက်တာသူတို့အောင်မြင်တယ်စိုက်ပျိုးရေးဦးစီးဌာနတွေကတောင်သူနဲ့ဥရောပကိုပို့မဲ့ဆန်ဆိုအဲ့လိုစိုက်တာ
တကယ်တော့ဝိမုံကူးတယ်ဆိုတာတပင်နဲ့တပင်စိုက်ခင်းတခင်းနဲ့တခင်းအကြာအပင်တွေအောင်မြင်ဖြစ်ထွန်းရေးအတွက်အထူးလိုအပ်ပါတယ်။အခုပြောတာကမျိုးမတူတဲ့စိုက်ခင်းတွေအကြာဝိမုံကူးပြီးမျိုးကွဲတွေပေါ်ထွက်လာမှာကိုဆိုလိုတာဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံကတောင်သူလယ်သမားအများစုဟာမျက်မြင်အခြေအနေတွေကိုသာအဓိကထားပြီးမျက်မြင်အခြေအနေမဟုတ်တဲ့အပေါ်မှာတော့ထက်တွေ့တာစဉ်းစားတာမရှိသလောက်ပါပဲ။ Dajang Myoyen ma du de saba sai khen dwe jin nikat la yin le de ga win mon gu bi myoyo ko ma gu gyu sai da tait ma shi ja ba bu taung du le tama a mya su ha myo phla ya sai pyo ye ko lou kan ja da phit de atwe win mon gu de tabo de ya ko tait ma ti shi ja ba bu sit a na ma thain kin ga san da pya kwen pe de ayat ta a so ya let the dong ga so yin myama nyan a the pain de niya ma pya mwe mi wi poun dwe ti nan sai khen ani la cha de atwe ပြားတွေကြောင့်တီးနံတွေပျက်စီးတယ်ဆိုပြီးတောင်သူတွေကမြို့ပေါ်တက်ကန့်ွယ်ဆန္ဒပြခဲ့ကြပါတယ်ပြားကောင်တွေကတီးနံဆိုင်ခင်းတွေအတွင်ဝင်ရောက်ဖျက်စီးတယ်လို့ယူဆပြီးရော်ကြီးရလို့မှုအတွက်ဆန္ဒပြကြတာဖြစ်ပါတယ်တကယ်တော့ပြားကောင်တွေဟာတပင်နဲ့တပင်နားပြီးပွင့်ဖက်တွေပန်းပွင့်တွေကနေတဆင့်ဝင်းမုံကူပေးတဲ့အတွက်အပင်ဖြစ်ထွန်းမှုကိုပိုမိုအားပေးအောင်မြင်စေပါတယ်ဒါကိုပြားကောင်တွေက အပင်ကိုနားလို့တီးနံငင်းတွေပျက်စီးတယ်ဆိုတာစိုက်ပျိုးရေးအသိပညာဘဟုသုတနဲ့ပါရတာဟာစိုက်ပျိုးရေးဌာနကနယ်စင်းပညာပေးတာမရှိတဲ့အတွက်ကြောင့်လည်းဖြစ်ပါတယ်စိုက်ပျိုးရေးဌာနအနေနဲ့အဓိကစိုက်ပျိုးတောင်သူတွေနဲ့ထိတွေ့ပြီးလေယာစိုက်ပျိုးရေးနဲ့ပတ်သက်လို့ဆက်ဆံဆွေးနွေးတာအတော်ကိုနေပါပါတယ်စိုက်ပျိုးရေးဌာနဘာလုပ်နေတယ်ဆိုတာတောင်သူလယ်သမားတွေစိတ်ဝင်စားမှုမရှိတယ်လို့တောင် တခြားသီးနှံတွေမှာလည်းအလားတူပါပဲဥပမာမြန်မာနိုင်ငံကတောင်သူလယ်သမားတွေအတွက်ပဲအမျိုးမျိုးစိုက်ပျိုးရောင်းချဖို့အတွက်အိန္ဒိယနိုင်ငံလိုကြီးမားတဲ့ဈေးကွက်ကြီးရှိပါတယ်အဲ့ဒီအတွက်ပဲမျိုးကောင်းတစ်မျိုးကိုတကွင်းတစ်ဆက်လုံးမှာစိုက်ပျိုးပြီးဈေးကွက်ကိုထိမ့်သိမ်းထားဖို့လိုအပ်ပါတယ်ဒါအပြင်တခြားသီးနှံတွေကိုလည်းအဲ့ဒီလိုစီမံပြီးနိုင်ငံတကာဈေးကွက်ကိုထိုးပေါက်နိုင်ရင်မြန်မာပြည်ရဲ့စိုက်ပျိုးရေးဟာခေတ်ကောင်းတစ်ခေတ်ရောက်ရင်ပြန်လည်ဥမော်လာလိမ့်မယ်လို့စိုက်ပျိုးရေးပညာရှင်တွေကယူဆနေကြပါတယ်ခင်ဗျာ
ကုကမွန်ဆိုမင်းတင်ဆက်တဲ့မြေကြီးဩဇာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံရဲ့အကြောင်းဒီကောင်းစရာကဏ္ဍမလာခင်ရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းတစ်ခုကိုလည်းပြောပြချင်ပါတယ်အမေရိကန်ပြည်ထောင်စုတမွန်ရွေးကောက်ပွဲမှာမဲပေးနိုင်တဲ့အလို့သမားတမကအဖွဲ့ဝင်က14သန်းလောက်ရှိပါတယ်ရွေးကောက်ပွဲဝင်မဲ့တမရလောင်းတွေကတော့ဒီလိုမျိုးအလို့သမားတမကအဖွဲ့တွေရဲ့ထောက်ခံမှုကိုရဖို့အပြင်းထန်စူးစမ်းနေကြပါတယ်ဒီနေ့ရွေးကောက်ပွဲမှာအလို့သမားသမဂ္ဂတွေရဲ့ရည်တည်ချက်ကအရေးပါတဲ့အတန်းတစ်ခုဖြစ်လာတဲ့အကြောင်း VOA လွှတ်တော်ဆိုင်ရာသတင်းတောက် Catherine Gibson ရေဗာရာပြည်နယ်ကနေပေးပို့တဲ့သတင်းကိုတော့ဦးသိန်းထိုက်ဦးကပြောပြပါလိမ့်မယ်ခင်ဗျာ
ဒီမိုကရေစီပါတီသမ္မတလောင်းဒုသမ္မတကမလာဟဲရစ်ကိုထောက်ခံတဲ့အလို့သမားသမဂ္ဂတွေရဲ့စုဝေးပွဲမှာပါဝင်တယောက်သူတွေစိတ်အားထက်သန်နေသလိုစိတ်လှုပ်ရှားနေကြပါလိမ့်အလို့သမားတွေရတဲ့ပေါစုပေါစုကြီးပေါ်မှာအခွန်ကြီးကောက်ခံတာတွေရက်ဆိုင်နေဆိုပြီးဒုသမ္မတကမလာဟဲရစ်ကပြောဆိုထားပါလေကက်စီနိုအလို့သမားသမဂ္ဂကိုယ်စားလှယ်ကန်နင်းကက်စထရိုကအခုလိုပြောပါလေ
I know that Vice President Kamala Harris has a plan
ဒုသမ္မတကမလာဟဲရစ်မှာအစီအစဉ်တွေရှိတယ်ဆိုတာကျွန်မသိပါတယ်ရှင်းလင်းတဲ့အစီအစဉ်တွေပါဖက်ဒရယ်ဆိုရကောက်ခံနေတဲ့အခွန်ကြီးအဆုံးသတ်ပြီးတော့နီဗာဒါမှာရှိတဲ့အခြေခံအလို့သမားတွေကိုအပိုကျေးပေါစုချိမြင့်မှုပါဒါကမှန်ကန်တဲ့လုပ်ရပါဒေါ်နယ်ထရန့်ကအလို့သမားတွေကိုကယ်တင်ရှင်လို့ဟန်ဆောင်နေပါတယ်သိတ်အန္တရာယ်ကြီးပါတယ
် Republican သမ္မတဟောင်းဒေါ်နယ်ထရန့်လည်းဒီမျိုးလေးကိုရောက်လာပြီးအလို့သမားတွေကိုမဲဆယ်စီအောင်ခဲ့ပါတယ်သူသာသမ္မတအဖြစ်ရွေးချယ်ခံရမယ်ဆိုရင်ကက်စီနိုလောင်းကစားရုံဖွင့်တဲ့လုပ်ငန်းရှင်တွေစပွဲတိုးတွေတန်ရှင်းလုပ်သားတွေသူတို့ရတဲ့ဘောက်စုပိုစုကြီးပေါ်မှာအခွန်လုံးဝမကောက်ဘူးဆိုပြီးသူ့ရဲ့အစီအစဉ်လေးကိုထရန့်ကချပြခဲ့ပါတယ်Didi Lama Trump ကိုထောက်ခံတဲ့သူတယောက်ပါ
။ That is going to be adored by the
ကလုံးသမားတွေကကြိုက်ကြပါလေ။လုံးသမားအားလုံးအထူးသဖြင့်လကထက် tip ပေါ့ဆူရတဲ့ငွေပေါ်မှာမှီခိုနေရတဲ့လုံးသမားတွေအားလုံးကဒါကိုသဘောကျကြပါလေ
။ Nevada ပြည်နယ် Las Vegas ပြည်ကိုရဲဌာနအသင်းကလည်းသူတို့သမ္မတအောင်တော်နဲ့ Trump ကိုထောက်ခံတယ်ဆိုပြီးပြောဆိုနေပါတဲ့ Las Vegas ကဝယ်ရေးဌာနအဖွဲ့ကြီးက Steve Grammers ကခုလိုပြောပါတယ
် The majority of our citizens trust law enforcement and so
နိုင်ငံသားအများစုကဥပဒေစိုးမိုးရေးအရာရှိတွေကိုယုံကြည်ကြပါတယ်ဒါကြောင့်ဥပဒေစိုးမိုးရေးအရာရှိတွေကဒီလူဟာငါတို့ရဲ့အကောင်းဆုံးအကျိုးစီးပွားအတွက်လုပ်ပေးမဲ့သူလို့ငါတို့ယုံကြည်တယ်လို့ပြောမယ်အလုံးကိုဘေးကင်းလုံခြုံအောင်လုပ်ပေးမဲ့သူဒီတိုင်းပြည်ကိုပြန်ပြီးနိုးကြလာအောင်မြှင့်တင်ပေးမဲ့သူလို့ပြောရင်ကျွန်တော်တို့ပြောတာကိုလူတွေကယုံကြည်လက်ခံကြပါတယ
်သဗ္ဗတော်ဒေါ်နယ်ထရန့်ကတရားဥပဒေစိုးမိုးရေးလုပ်ကိုင်နေတဲ့ရဲတပ်ဖွဲ့ဖွဲ့ဝင်တွေကိုသူထောက်ခံတဲ့အကြောင်းလူထုစည်းရုံးပွဲတော်တော်များများမှာပြောဆိုခဲ့ပါတယ်ရဲဌာနအသင်းကြီးကစတီဗ်ဂရမားစ်ကဒီကိစ္စကိုထောက်ခံပြောဆိုပါတယ
် A man like Donald Trump and his campaign is always
Donald Trump လူမျိုးနဲ့သူ့ရဲ့ message စည်းရုံးကြီးကကျွန်တော်တို့နဲ့အတူအမြဲယက်တီပြောတာကနိုင်ငံရေးအခြေခံကောင်းတွေကိုမဖျက်ဆီးဘူးမပြောင်းလဲဘူးဆိုတာပ
ါနေဗာဒါပြည်နယ်မှာလူသမားသမီးကအဖွဲ့ဝင်တွေထောင်ပေါင်းကြီးရှိပါတယ်ဒါကြောင့်လည်းသမ္မတလောင်းတွေကဒီလူသမားတွေရဲ့ထောက်ခံမှုကိုရဖို့အပြင်းအထန်ကြိုးစားနေကြတာပါနေဗာဒါပြည်နယ်လူသမားသမီးကတခုဖြစ်တဲ့ Team Master သမီးကတော့ဒုသမ္မတကမလာဟဲရစ်ကိုထောက်ခံနေဆိုပြီးကြေညာထားပါလေဒါပေမဲ့လည်းနိုင်ငံလုံးဆိုင်ရာဝေးရေးကုန်တင်ကားကြီးတွေနဲ့ကုန်လောင်းရုံလူသမားသမီးကတွေကတော့ဘယ်သမ္မတလောင်းကိုမှမထောက်ခံဘူးဆိုပြီးပြောဆိုနေကြပါလေ။မဲဆန္ဒရှင်တို့ကဒီလိုသမ္မတလောင်းတယောက်ကိုမှမထောက်ခံဘူးဆိုပြီးသမ္မတကအဖွဲ့ဝင်တွေပြောနေတာကအရေးကြီးတယ်လို့မြင်ပါတယ်။အဲဒါဝတ်ကာမကနေဗာဒါပြည်နယ်မှာထရန့်ကိုထောက်ခံတဲ့သူတယောက်ပါ
။ Or they always went
သူကဒီမိုကရက်ကိုအမြဲတမ်းထောက်ခံခဲ့တဲ့သူတွေပါ။ဒါကြောင့်ဒီမိုကရက်ကိုမထောက်ခံတော့ဘူးဆိုရင်သူကထရန့်ဘက်ကိုရိမ်းတဲ့သူတွေဖြစ်နေပြီလို့ပြောရမှာပါ။
ဒီလိုဝေးပြီးကုံကမောင်းသူတွေရဲ့တမက်ကကဘသူ့ကိုမှမထောက်ခံဘူးလို့ပြောပေမဲ့ Let's speak it ကအစအတော့ပြင်ဆင်ရောင်းချတဲ့အချက်အပြုတ်လူသမားတမက်ကကတော့ Kamala Harris ကိုပဲထောက်ခံတယ်လို့ညင်ညာထားပါလေ Ted Barber George ကဒီတမက်ကအဖွဲ့ဝင်တယောက်ပါ
Working class voters are smart they're not dumb
and they လူသမားမဲဆန္ဒရှင်တွေကပါနေတဲ့သူတွေပါငတုံးကအားတွေမဟုတ်ပါဘူးနည်းနည်းတော့တန်ရရနဲ့စောင့်ကြည့်တာမျိုးတွေရှိပါတယ်ဒါပေမဲ့သမ္မတ Trump ရဲ့ပြဿနာကညာပြည်ရင်းညာတဲ့ပြဿနာအကြီးအကျယ်ညာနေတဲ့ပြဿနာပါသူသမ္မတ Harris ကတော့လူနေမှုစရိတ်မြင့်တက်နေတာတွေကိုကင်တွယ်ဖြေရှင်းမဲ့အစီအစဉ်တချို့ကိုချပြပြောဆိုနေပါတယ်
သူတို့ကဒိန်ဒက်ဆင်းအင်တကားလေးကိုခေါ်ပြီးကမလာဟဲရစ်ကိုမဲပေးဖို့စီရင်နေကြပါလေ
We're just coming to see for Kamala Harris.
Okay.
Okay.
Claudia Morrell Nevada ပြည်နယ်ကအချက်ပြုတ်လူသမားသမီးကဖော်ဝင်တယောက်ပါ
Big corporations coming in and price
ဆေးဘဝရေး corporation ကြီးတွေကြောင့်အစားအသောက်စီးဒီဇယ်ဓာတ်ဆီးအခန်းငါးကအားလုံးကျမတို့ပေးရတဲ့ငွေဈေးတက်သွားတယ်လေသူတို့ကအမှန်တိုင်းသိအောင်ပြောဖို့လိုတယ်ကျမတို့သိထားတဲ့အချက်လက်အမှန်တွေရကာမလာကကျမတို့အတွက်ပို့ပြီးတော့ကောင်းတယ်လို့လူလက်တန်းစားတွေနဲ့အလုပ်သမားတမက်ကအဖွဲ့ဝင်တွေတက်ပါပို့ပြီးတော့ကောင်းပါတယ်ရှင
်ဒါကတော့အမေရိကန်ပြည်တော်စုနေဗာဒါပြည်နယ်ကလူသမားသမီးကဖော်ဝင်နေရဲ့အခြေအနေပါဒီပြည်နယ်ဟာ swing state လို့ခေါ်တဲ့ယူကဝေးရလက်ပြောင်းလဲနိုင်ခြင်းပုံစံတွေ့မရတဲ့ပြည်နယ်တွေကတခုပါဒီလိုပြည်နယ်တွေရဲ့မဲကယူကဝေးရလက်ကိုပြောင်းလဲနိုင်တယ်ဆိုပြီးမျှော်လင့်တွက်ဆထားကြတာတွေလည်းရှိပါတယ်ဒါကြောင့်လည်းဒီဘာသာပြည်နယ်ကလူသမားသမီးကဖော်ဝင်နေဟာသမ္မတယူကဝေးရလက်ရဲ့အဆုံးအပြတ်ပေးနိုင်တဲ့အရေးပါတဲ့ပြည်နယ်တွေကမဲဆန္ဒရှင်တွေဖြစ်နေကြောင်းပါခင်ဗျာကျွန်တော်သိထားယူပါ
ကမာဒိုလာခီတွားအစီအစဉ်မတိုင်ရင်အခုဒီကတော့အမေရိကန်နိုင်ငံရေးအကြောင်းသိအောင်စရာကိုတင်ပြချင်ပါတယ်။ Republican သမ္မတလောင်းဒေါ်နယ်ထရမ့်ဟာ Facet တူဖြစ်ပြီးသမ္မတတာဝန်ကိုထမ်းဆောင်ဖို့မသင့်တော်တဲ့သူလို့ Trump သမ္မတလက်ထက်အနီးကအကြံပေးမှုထမ်းခဲ့ကြသူတွေကပြောပါတယ်။ဒါဝုဒုသမ္မတလောင်း JD Vance ကငြင်းဆန်ပါတယ်။ဒီတော်တွင် Democrat သမ္မတလောင်းဘက်ကလည်းအငင်းပွားစရာကြော်ညာတွေကိုအဓိကကျတဲ့ပြည်နယ်တချို့မှာထုတ်လွှင့်ခဲ့ပါတယ်။ VOA သတင်းတော့Veronica Iglesias ပြောတဲ့သတင်းကိုကိုအောင်ကတင်ပြထားပါတယ
်သမ္မတဒေါ်နယ်ထရမ့်လက်ထက်2018ခုနှစ်ကနေ2019ခုနှစ်အထိအင်မြူရောဝန်ထမ်းရေးအကြီးအကဲဖြစ်တာဝန်ယူခဲ့သူကျယ်လေးပွင့် Marine ဗိုလ်ချုပ်ကြီးဟောင်း John Kelly ကို The New York Times သတင်းစာကထရမ့်ဟာဖက်စစ်တယောက်ဟုတ်မဟုတ်မင်းမြန်ရမှာသူဟာအာဏာရှင်တယောက်ဖြစ်တယ်လို့အာဏာရှင်တွေကိုလေးစားအားကျသူဖြစ်တယ်လို့လည်းထရမ့်ကိုယ်တိုင်ကပြောခဲ့တယ်လို့ဖက်စစ်ဆိုတဲ့စကားလုံးနဲ့လိုက်လျောညီထွေသူဖြစ်တယ်ဆိုတာတေချာကြောင်းပြန်လည်ဖြေကြားခဲ့ပါတယ်ထရမ့်ကလည်း John Kelly ဟာ ာအောက်တန်းလားတယောက်ဖြစ်ပြီးတော့နာမည်ဇိုးနဲ့ကြော်ကြားသူဗိုလ်ချုပ်ကြီးတူဖြစ်တာကြောင့်သူအကြံပေးတာကိုလက်မခံတော့ဘဲလမ်းခွဲဖို့ပြောခဲ့တယ်လို့သူရဲ့ True လူမှုကွန်ရက်မှာတုံ့ပြန်ရေးသားပါတယ်ကယ်လီအပြင်ပူရဲစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဟောင်းဗိုလ်ချုပ်ကြီး Mark Milley ကလည်း Trump ဟာဖက်ဆစ်တဦးဖြစ်ကြောင်းပြောဆိုခဲ့တာနဲ့ပတ်သက်လို့ Trump အဖွဲ့ဘက်ကအခုလိုတုံ့ပြန်ပါတယ်
People who worked most
soon and Nika let dwell လောက်ကင်ကြတဲ့သူအများစုကထောက်ခံပါတယ် Mark Milley နဲ့ John Kelly နှစ်ယောက်လုံးကစိတ်ပြက်ပြီးအလုပ်ကထွက်သွားကြသူတွေပါ
Trump မှာသမရတောင်းထမ်းဆောင်ဖို့မသင့်တော်သူဆိုပြီးတော့ John Kelly ရဲ့မှတ်ချက်နဲ့သတိပေးချက်ကို Trump ရဲ့အနီးကပ်အမှုထမ်းဟောင်း73ဦးကတောက်ကြနေမှာကြေညာချက်ထုတ်ပြန်ထောက်ခံပါတယ် Republican တွေကတော့ဒါကိုသဘောမတူပါဘူး
I was around
him. ကျွန်တော်ကသူနဲ့အတူအလုပ်လုပ်ခဲ့သူပါ။သူဟာဖက်ဆစ်တယောက်မဟုတ်ပါဘူး။ကျွန်တော်တို့အနေနဲ့ဆုံးဖြတ်ချက်ခိုင်မာတဲ့သမ္မတကိုလိုအပ်နေချိန်မှာသူဟာအင်မတန်တန်တိမ်ထန်ပြင်းပြတဲ့သမ္မတတယောက်ဖြစ်ပါတယ်။ဒီတိုင်းပြည်ကိုလမ်းမှန်ပေါ်ပြန်ဆွဲတင်နိုင်သူသမ္မတဖြစ်လာပါလိမ့်မယ်။
ဒီသမရလောင်းကမလာဟဲရစ်စာအဓိကကြားတဲ့ပြည်နယ်တွေမှာဂျွန်ကယ်လီရဲ့မှတ်ချက်ပါတဲ့ကြော်ညာကိုထုတ်လွှင့်ခဲ့ပါတယ်။ကယ်လီရဲ့မှတ်ချက်လိုသဘောထားကိုလည်းပွင့်ပွင့်လင်းလင်းပြောကြားပါတယ်။
Donald Trump is increasingly unhinged.
Donald Trump ဟာပို့ပြီးတော့အထင်ကိုမဲ့ဗျံပဒါဖြစ်လာမှာပါ။ဒုတိယသက်တမ်းမှာသူလှုပ်ချင်အောင်လုပ်နေအောင်ထိန်းချောင်းပေးမဲ့ John Kelly တို့လူမျိုးတွေလည်းရှိတော့မှာမဟုတ်ပါဘူး
။ Harris ကိုထောက်ခံတဲ့တတိပုဂ္ဂလအထက်လွတ်တော်အမတ် Bernie Sanders ကလည်း Trump ဖက်စစ်ဟုတ်မဟုတ် Meet the Press အစီအစဉ်မှာအခုလိုပြောပါရယ်
။ Oh, I don't like ဒီစကလုံးမျိုးမသုံးကြည့်ပေမဲ့သူဟာကျွေးမဲ့အာဏာရှင်အလွန်အလွန်ဖြစ်ချင်နေတာကိုထင်ထင်ရှားရှားတွေ့ရပြီးအမေရိကန်ဒီမိုကရေစီကိုစိတ်သုံးစေမှာပါ
ရွေးကောက်ပွဲနီးကပ်လာတာကြောင့်မက်ဆစ်စီယုံပွဲတွေအဆုံးသတ်ဖို့နီးလာချိန်မှာပဲဒီသတင်းပတ်ထဲမှာထရမ့်ဟာနယူးယောက်မက်ဒီဆင်စကွဲယားမှာမဲဆွယ်စည်းရုံးဖို့ရှိပါတယ်ဟဲရစ်လည်းလာမယ့်ရက်တွေမှာမဲရဖို့အဓိကကျတဲ့ပြည်နယ်အလုံးမှာလှည့်လည်မဲဆွယ်မှာဖြစ်တယ်လို့ဝါရှင်တန် DC က National Mall အမျိုးသားရည်မြင်မှာလဲအင်္ဂါနေ့ကျရင်လူစုစည်းရုံးပွဲကျင်းပမှာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ကလုတ်တစ်ချက်နှိမ့်ုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။ VUE ရဲ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့ကြွက်တွေပေါ်တဲ့မြို့တစ်မြို့ကိုသွားကြည့်ရအောင်ပါ။ပြည်ထောင်နိုင်ငံတောင်ပိုင်းမာဆေးဆိုတဲ့မြို့ကိုသွားလေကြတဲ့ကဘာလက်ခီးသွားတွေအတွက်ရှုကင်းအလှတွေအစားအသောက်နဲ့လူမျိုးစုံယဉ်ကျေးမှုတွေပြင်ကျွတ်တွေကလည်းမမေ့နိုင်စရာအတွေ့အကြုံတွေထဲမှာပါဝင်ပါတယ်အဲ့ဒီဒေသလူဦးရေထက်များနေတဲ့ကျွတ်တွေရှိတဲ့မာဆေးမြို့ကိုမဆွေမြတ်မှုနဲ့အတူကဘာတော်လာခီးသွားအစီအစဉ်ကနေသွားလေကြည့်အောင်ပါခင်ဗျာ
နိုင်ငံတောင်ပိုင်းကစိတ်ကမ်းမြို့ဖြစ်တဲ့မာဆေးမြို့ဟာပြင်သစ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်ပြီးတော့နိုင်ငံဆောင်ကလာရောက်အခြေချနေထိုင်နေကြတဲ့လူမျိုးပေါင်းစုံရဲ့ယဉ်ကျေးမှုအစုံအစားအသောက်အစုံကိုလေ့လာမြည်ဆန်းနိုင်တဲ့မြို့တစ်မြို့ဖြစ်ပါတယ်။မြေထဲပင်လယ်နဲ့ထိဆက်နေတဲ့ပြင်သစ်တောင်ပိုင်းကရှုခင်းအလှဆုံးဒေသတစ်ခုဖြစ်တဲ့ပိုဗွန်စ်ဒေသရဲ့မြို့တော်လည်းဖြစ်ပါတယ်။လှပတဲ့ပင်လယ်ကမ်းခြေတွေတဘာဝရှုခင်းအလှတွေကြောင့်ကမ္ဘာလက်ခီးသွားတွေကိုဆွဲဆောင်ထားတဲ့မာဆေးမြို့ရဲ့နောက်ထူးခြားချက်တစ်ခုကတော့မြို့ထဲမှာပြေးလွှားသွားလာနေတဲ့ကျွတ်တွေဖြစ်ပါတယ်။မြို့မှာနေထိုင်တဲ့လူဦးရေထက်ကိုကျွတ်တွေများနေပြီးလူတယောက်ကိုကျွတ်တစ်ကောင်ခွဲကနေနှစ်ကောင်နှုံးလောက်ရှိနေတယ်လို့မာဆေးမြို့တော်ကောင်စီကခန့်မှန်းထားပါတယ်။မြို့ကနေအတွက်ကျွတ်တွေမြင်နေရတာရိုးနေပြီဖြစ်ပေမဲ့နိုင်ငံတကာကလာလေသူတွေအတွက်အထူးဆန်းဖြစ်နေတဲ့ကျွတ်တွေအကြောင်းမြို့ကန်ဒီဇိုင်နာတွေ၊ဥပညာရှင်တွေကအမှုပညာလက်ရာတွေဖန်တီးပြီးတော့မီးမောင်းထိုးပြနေကြပါတယ်။
Et on a eu l'idée de faire des t-shirts à l'aérographe. Du coup,
c'est Les antidélé တွေပုံကို t-shirt တွေပုံမှာလေမုတ်ဆေးချယ်မယ်ဆိုတဲ့အကြံပေါ်လာတော့ဘာရုပ်ဆွဲရမလဲဆိုတာစဉ်းစားတဲ့အခါမာဆေးမျိုးနဲ့ကြွက်တွေပေါအောင်ဆွဲမယ်ဆိုပြီးတော့အကြံရခဲ့တာပါ။နေရာဒီပန်းဖြေဖို့မာဆေးကိုလာကြတဲ့ခီးသွဲဧည့်သည်တိုင်းဂျုံဘူးကြမယ်အတွေ့အကြုံတစ်ခုကိုအမြဲတမ်းအမတ်ရနေစီခြင်းတဲ့သဘောနဲ့ပါ။ဒီမျိုးရဲ့လက်တွေ့အခြေအနေကိုအရှိတိုင်းဘာမှမဖိုးမကွယ်ပြခြင်းတဲ့သဘောလည်းပါပါတယ်။မာဆေးမျိုးရဲ့ရှုခင်းအလှတွေလို့ပြောရင်ကျွတ်တွေကလည်းမပါမဖြစ်ပါနေမှာဖြစ်ပါတယ
်တကယ်တော့ဥရောပမှာကျွတ်ပြဿနာကျုံနေရတာမာဆေးတမျိုးတည်းမဟုတ်ပါဘူးပါရီမျိုးတော်မှာဆိုရင်အိုလံပစ်ပွဲတွေမတိုင်ခင်တုန်းကမျိုးတော်မှာကျွတ်နှိမ်နှင်းရေးလုပ်ခဲ့ရပါတယ် အီတလီကနိုင်ငံတကာအဲသည်တွေအလားများတဲ့ရောမမျိုးတော်မှလည်းအမိုက်နဲ့ကြွက်ပြဒနာမကြာခဏကြုံနေကြရပါတယ်။မာဆေးမြို့မှာတော့လူများရာရောအလျင်မြောင်အမိုက်မသိမ့်နိုင်တဲ့အမိုက်သိမ့်စနစ်ကြောင့်မှခုလိုကြွက်တွေပေါ်နေတာဖြစ်ပါတယ်။အမိုက်ပုံးတွေအလုံးအလောက်မရှိတာရှိတဲ့အမိုက်ပုံးတွေဆိုလည်းမကြာခဏပြည့်နေတတ်တာနဲ့တချို့သူတွေကအမိုက်ကိုစီးမဲ့ကမ်းမဲ့ပြည့်နေကြတယ်လို့ဒေသခံတချို့ကထောက်ပြကြပါတယ်။ဒါကြောင့်ရှုကင်းအငှကိုအကြီးတန်စီတဲ့ကြွက်တွေကိုမြို့ထဲမှာမြင်တွေ့နေရတာဖြစ်ပါတယ်
Il n'y a pas que Marseille, hein, mais c'est juste qu'à Marseille, avec le système de poubelles qu'on a ici.
Tu as dû ici là, Marseille de mieux des mâmes, ho bao. Tu m'as dit, mais tu as 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 dit, mais
tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit, mais tu as dit,ကျွတ်တွေကြောင့်ဆိတ်ပြက်နေကြတဲ့မြို့ကန်တွေ၊ကျမ်းမာရေးထိရိုက်မှာစိုးရိမ်နေကြတဲ့မြို့ကန်တွေလည်းမနှဲလှပါဘူး။ရှောင်လွှဲလို့မရတဲ့ကျွတ်ပြက်တနာကိုအခုလိုမျိုးမြင်သာထင်သာအောင်ထောက်ပြတာကိုကြိုဆိုတဲ့အင်ဂျီဆိုင်ပိုင်ရှင်မန်နေဂျာကတော့အပန်းဖြေလာသူတွေလိုပဲကျွတ်တွေကလည်းအေးအေးဆေးဆေးပဲလို့အခုလိုခဏနောက်ပြောပါရယ်။
ကမာဆေးလေရာဆော့တန်ပူအလာမက်ဒီတ
န်မာဆေးမှာတော့ကြွက်တွေကမြေထဲပင်လဲဒေတာကလူတွေအပန်းဖြေအနာယူသလိုအေးအေးဆေးဆေးစားလိုက်တောက်လိုက်ပေါ့ဗျာတမျိုးလုံးသွားသွားလာလာနဲ့ပုံရှုွယ်ရှုတိတ်မနေကြဘူးဗျမြို့ကြီးတိုင်းမှာလူဦးရေနဲ့အချိုးကျတဲ့ကြွက်တွေရှိမှတေးကြပါတယ်ဒါကြောင့်ကျွန်တော်တို့ကတခြားမြို့ကြီးတွေကိုလည်းမနာလို့မဖြစ်ပါဘူးဒါပေမဲ့မာဆေးကကြွက်တွေကတော့ပိုသဘောကောင်းကြတယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်ခက်ခက်ခဲခဲရှာစရာမလိုပဲမြို့ထဲမှာကြွက်တွေကိုမြင်တွေ့နေရတဲ့အတွက်အလေရောက်လာကြတဲ့ကဘာနဲ့ဧည့်သည်တချို့ကအထိတ်တလန့်ဖြစ်ကြပါရယ်အခုလိုမာဆေးမြို့ရဲ့သင်္ကေတတခုလိုဖြစ်နေတဲ့ကြွက်တွေကိုအဝတ်အစားဖက်ရှင်အနေနဲ့ဖန်တီးထားတာကိုမြို့ကလာလဲတဲ့ဧည့်သည်တချို့ကတော့သဘောကျနေကြပါရယ်
Ouais, ben j'ai eu des expériences avec les rats à Marseille qui passent entre tes
jambes. Marseille, ma ကြွက်တွေနဲ့ပတ်သက်လို့ဆိုရင်ကျွန်တော်ခြေထောက်ကြားကနေဖြတ်ပြေးသွားတာမျိုးအတွေ့အကြုံတွေရှိပါရယ်မကြုံစဘူးထူးထူးခြားခြားမယုံနိုင်စရာပေါ့ဗျာ
မိချောင်းပုံနဲ့လူသိများတဲ့အဝတ်အစားအမှတ်တစိတ် Lacoste လို့မိချောင်းပုံအစားကြွက်ပုံလှုပ်ထားတာကိုသူကတိတ်သဘောကျနေတာဖြစ်ပါတယ
် Mais j'ai toujours aimé le détournement de marque des
နာမည်ကြီးကုန်အမှတ်တစိတ်တွေကိုတယောတာမျိုးဆိုကျွန်တော်အမြဲသဘောကျပါတယ်အဲ့လိုနာမည်ကြီးတစိတ်တွေကငွေတွေတိတ်ပေါနေတော့သူတို့ကိုအပြိုင်လှုပ်တာကောင်းတယ်လို့ထင်ပါတယ
်မာဆေးမြို့ကအမှုပညာရှင်တချို့ကသူတို့မြို့ကကြွက်ပြဒနာကိုအမှုပညာဖန်တီးမှုအဖြစ်တင်ပြနေကြတဲ့အထက်မှာဒီပပုပညာရှင်လည်းပါပါတယ်The Monsters လို့အဓိပ္ပာယ်ရတဲ့ဘဘူးယုတ်ထု series တွေထဲမှာကျွတ်ယုတ်တယုတ်ကိုပါထည့်ဖန်တီးပြီးတော့မာဆေးကကျွတ်ဆိုတဲ့နာမည်ပေးထားပါတယ်
။ On a grandi avec les rats. En étant du centre-ville, les rats, on les a tous les temps connus. On peut pas dire qu'il y en a plus ou moins qu'avant.
ကျွတ်တင်တဲ့အတူကျွန်တော်တို့ကြီးပြင်းလာတယ်လို့ပြောရမှာပါ။မြို့ထဲမှာကျွတ်တွေကအမြဲရှိနေတာမို့အရင်ထက်ပိုများလာသလား၊နည်းသွားသလားကျွန်တော်မပြောရပါဘူး။ကျွတ်တွေကသူတို့ကိုသူတို့ခွေးတွေလို့တောင်ထင်နေကြပါပြီ။လမ်းပေါ်မှာကြွက်တွေတွေ့ရင်လူတွေကလန့်သွားကြောက်သွားကြတာကြောင့်ကျွန်တော်အတွက်ကတော့စိတ်ဝင်စားစရာသတ္တဝါတွေဖြစ်နေတာပ
ါပြင်သစ်နိုင်ငံတောင်ပိုင်းကမာဆေးမြို့ဟာလူမျိုးစုံယဉ်ကျေးမှုအစားအသောက်စုံနဲ့မြို့တစ်မြို့ဖြစ်တာနဲ့အတူမြို့ရဲ့ထူးခြားတဲ့အငွေအသက်တွေကိုအတွေ့အကြုံရနိုင်ဖို့အတွက်ကမ္ဘာလှည့်ခီးသွားဧည့်သည်တွေလာလည်နေကြတာဖြစ်ပါတယ်ဒီမြို့ကိုရောက်လာကြတဲ့ဧည့်သည်တွေအနေနဲ့ကြွက်တွေကိုမာဆေးမြို့ရဲ့ထူးခြားမှုတစ်ခုအနေနဲ့ပါမြင်တွေ့ကြရမှာဖြစ်ပါတယ်မာဆေးမြို့တောင်ဝင်ရှိသူတွေကတော့တောင်းချနေတဲ့ကြွက်တွေနဲ့အမှိုက်ပြဿနာကိုဖြေရှင်းနိုင်ဖို့ကြိုးစားနေပါတယ်လို့ပြောပါတယ်ရှင်။ကျမစူမြန်ပေါ်မှာ
ကြွက်တွေပေါ်တဲ့ပြည်နယ်နိုင်ငံတောင်ပိုင်းကမာဆေးမြို့ကိုမတ်စူမြန်မွန်နဲ့အတူအလဲသွားကြည့်ရတာအသက်ရှူအောင်ကြက်သလိုဖြစ်သွားပါတယ်ခင်ဗျာ။ VO ရဲ့မနက်ခင်းအစီအစဉ်လေးဆက်ပြီးတော့နားဆင်နေအောင်ပါခင်ဗျာ။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အာဖဂန်နစ္စတန်နဲ့ဆီးရီးယားအပါအဝင်ပဋိပက္ခဒေသတွေမှာရှိကြတဲ့အမျိုးသမီးတွေဟာကြီးလေးတဲ့လူအခွင့်ရေးချိုးဖောက်မှုနဲ့ရင်ဆိုင်ကြုံတွေ့နေကြရတယ်လို့ကုလသမဂ္ဂရဲ့အမျိုးသမီးငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်ကပြောဆိုသွားပါတယ်။အဲ့ဒီဆွေးနွေးပွဲကိုကုလသမဂ္ဂဆိုင်ရာ EU ကိုယ်စားလှယ်တွေကကြီးမိုးကျင်းပါတာပါ။အာဖဂန်နစ္စတန်ကအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေဟာလိင်အခြေခံအကြမ်းဖက်မှုအပါအဝင်လိင်ပိုင်းဆိုင်ရာနှိပ်စက်ညံပန်မှုတွေကိုပါအသည့်တဖန်ကြုံတွေ့နေရပါတယ်လို့တန်အမတ်ကြီး Greenfield ကသတိပေးပြောဆိုသွားပါတယ် တာလီဘန်တို့ဟာလွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်နိုင်အောင်ရှေဟောင်းအမိတ်80ကျော်ကိုထုတ်ပြန်အတည်ပြုခဲ့သလိုအသက်12နှစ်ကျော်မိန်းကလေးငယ်တွေကိုလည်းပညာသင်ကြားခွင့်ပိတ်ပင်လိုက်ပါတယ်။လူမြင်ကွင်းတွေမှာအမျိုးသမီးတွေတိတ်ပြီးတော့မတွေ့ရအောင်ထိရောက်စွာတားမြစ်နိုင်တဲ့ကျင်းဝတ်ဆိုင်ရာဥပဒေဆိုတဲ့ကျင်းဝတ်ဥပဒေတွေကိုလည်းအကောင့်ထဲဖော်လာပါတယ်။အဲဒီလိုဖိနှိပ်မှုတွေဟာလူခွင့်ရေးကိုထိပါတဲ့လုပ်ရဖြစ်သလိုအာဖဂန်နစ္စတန်ရဲ့လုံခြုံရေးတည်ငြိမ်ရေးနဲ့စီးပွားရေးကိုပါချိန်ချောက်လာတာလည်းဖြစ်ပါတယ်။အချို့တော့အကြောင်းအရာတွေကိုလက်မခံနိုင်တဲ့အတွက်ကန့်ကွက်ဆန္ဒပြသူတွေဟာလည်းနှောက်ရတာဖမ်းဆီးတာနဲ့အကြမ်းဖက်တာစတဲ့အကျိုးဆက်တွေနဲ့ရင်ဆိုင်ကြတယ်လို့လည်းတပ်အမတ်ကြီး Greenfield ကပြောကြားသွားပါတယ်။အာဖဂန်အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအပေါ်ကန့်သက်ထားတဲ့မူဝါဒတွေ၊ဆောင်ရွက်ချက်တွေကိုချက်ချင်းပြောင်းလဲပစ်ဖို့နဲ့တာလီဘန်တွေကိုရှုံချထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတည်ပြုနိုင်ရေးအာရဗ်စော်ဘွားများပြည်ထောင်စု UAE ၊ဂျပန်နိုင်ငံတို့နဲ့အမေရိကန်ပြည်ထောင်စုကညှင်းညွတ်စွာလက်တွဲဆောင်ရွက်ခဲ့ပါတယ်။ဂျာမန်တန်းတူညီမျှမှုနဲ့ခွဲခြားဆက်ဆံမှုဆိုင်ရာဥပဒေတွေကိုကာလရှည်ကြာရင်ဆိုင်လာရတဲ့ဆီးရီးယားနိုင်ငံကအမျိုးသမီးတွေဟာ73နှစ်ကြာပြည်ရင်ပဋိပက္ခတွေကြောင့်ပို့ပြီးတော့ထိခိုက်နစ်နာနေရပါတယ်လို့လည်းတပ်အမတ်ကြီး Thomas Greenfield ကပြောကြားခဲ့ပါတယ်။အာဆတ်အာနာရှင်အစိုးရရဲ့လွှမ်းမိုးချုပ်ကိုင်မှုကြောင့်ဆီးရီးယားနိုင်ငံရဲ့လုပ်ငန်းစဉ်တွေရပ်တန့်နေတာဖြစ်ကောင်းဖြစ်နိုင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီအခြေအနေတွေကပဲဆီးရီးယားအမျိုးသမီးတွေရုံးထွက်ပြီးတော့ငြိမ်းချမ်းရေးဖက်ဥတီသွားတာမျိုးဖြစ်အောင်လို့ကျမတို့တိုက်တွန်းဆောင်ရွက်ကြရမှာဖြစ်ပါတယ်လို့လည်းတပ်အမတ်ကြီး Greenfield ကပြောပါတယ်။အခါအခွဲအနေဆုံးအမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုထောက်ပံ့ကူညီနိုင်ဖို့အတွက်အမေရိကန်ပြည်ထောင်စုကအတက်နိုင်ဆုံးဆက်လက်ဆောင်ရွက်သွားမယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးလိုပါတယ်လို့လည်းတပ်အမတ်ကြီး Greenfield ကပြောပါတယ်။အကြမ်းဖက်ပဋိပက္ခတွေဟာအမျိုးသမီးတွေအပေါ်အချိုးအစားမမျှစွာတက်ရောက်နေပါတယ်။ဒါကြောင့်ပဲပဋိပက္ခတွေအဆုံးသတ်သွားအောင်ထပ်ဖြစ်မလာအောင်တားဆီးဖို့လိုအပ်ပါတယ်။အဲ့ဒီအချက်အလက်တွေကအမျိုးသမီးငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာဆွေးနွေးပွဲမှာအထူးကအာရုံစိုက်ခဲ့ကြတဲ့အကြောင်းအရာလည်းဖြစ်ပါတယ်။အမျိုးသမီးတွေအတွက်ငြိမ်းချမ်းရေးနဲ့လူသားဆန္ဒမှုရမုံငွေအဖွဲ့မှာအမေရိကန်နိုင်ငံကဒုတိယအများဆုံးထည့်ဝင်လှူဒန်းထားတာဖြစ်ပြီး2019ခုနှစ်ကစလို့ဒေါ်လာ39သန်းကျော်ထည့်ဝင်ခဲ့ပြီးပါပြီ။နိုင်ငံကဆွေးနွေးပွဲတွေနဲ့ငြိမ်းချမ်းရေးထိန်းသိမ်းမှုလုပ်ငန်းစဉ်တွေမှာကြားမှတန်းတူညီမျှမှုပုံမရရှိရေးအတွက်လည်းအခြားနိုင်ငံတွေနဲ့အမေရိကန်ကပူးပေါင်းဆောင်ရွက်နေပါတယ်။မိခင်တွေလောက်အခွင့်အရေးမရကြတဲ့သမီးတွေအကြမ်းဖက်မှုနဲ့ကြုံခဲ့ရပေမဲ့လို့တလန်းချင်း80လမ်းနေကြတဲ့သူတွေတက်ကြွလှူရှာသူတွေအတွက်ကျမတို့အခုလိုဆောင်ရွက်နေတာပါအခြေခံလှူလှခွင့်အတွက်တိုက်ပွဲဝင်နေကြတဲ့လူငယ်တွေဟာရဲစွမ်းတက်သည့်ရှိသူတွေဖြစ်ပါတယ်အခုလိုမင်္ဂန်တဲ့ဖက်ကရက်တည်နေကြတဲ့သူတွေနဲ့အတူကျမတို့ဆက်ပြီးတော့ရက်တည်ကြပါစို့လို့လည်းတပ်အမတ်ကြီး Thomas Greenfield ကပြောဆိုသွားပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှာဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြချင်ပါတယ်ကာဇာမြောက်ပိုင်းကဥယျာဉ်စွန့်ခွာပါလက်စတိုင်းတွေနေနေတဲ့ငါးဒပ်အဆောက်အုံကိုအစ္စရေးကတိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ60သေဆုံးတယ်လို့ဟာမတ်စ်ဖွဲ့ရဲ့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။သေဆုံးသူထက်ဝက်ကျော်ဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။နျူကလ িয়ার တပ်ဖွဲ့တွေရဲ့စီရေးလေ့ကျင့်မှုတရက်ကိုရုရှားသမ္မတပူတင်ကအင်္ဂါနေ့မှာစတင်လိုက်ပါတယ်။ရုရှားရဲ့နျူကလ িয়ার လက်နက်တွေဟာတိုင်းပြည်ရဲ့အချုပ်အခြာအာဏာတည်မြဲရေးနဲ့လုံခြုံရေးအတွက်အာမခံနိုင်တဲ့လက်နက်တွေဖြစ်နေသေးတယ်လို့သမ္မတပူတင်ကအလေးထားပြောကြားသွားပါတယ်။ဆစ်ဆောင်လာသူတွေငန့်ဖို့သူတွေလိင်အကြဘက်ခံရသူတွေတိုးလာနေတဲ့ဆူဒန်နိုင်ငံကရွှေပြောင်းနေထိုင်ကြသူတွေရဲ့အကြက်တဲဟာပိုပြီးတော့ဆိုးရွားလာနေပြီးဒေသတွင်းတည်ငြိမ်မှုကိုချိန်းချောက်လာနေတယ်လို့ရွှေပြောင်းနေထိုင်မှုဆိုင်ရာနိုင်ငံကအဖွဲ့အစည်း IOM ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။အသက်69နှစ်အရွယ်မလေးရှားဝန်ကြီးချုပ်ဟောင်းမဟာဒီယာမိုဟာမက်တနင်္လာနေ့ကဆေးရုံကဆင်းခဲ့တယ်လို့သူ့လက်ထောက်ကပြောပါတယ်။အသက်ရှူလမ်းကြောင်းမှာယောဂပိုးဝင်ခဲ့ရကနေချောင်းဆိုးတာကြောင့်သူ့ကိုဆေးရုံတင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။သတင်းအချင်းချုပ်တွေကိုနားဆင်ခဲ့ရတာပါ။ဒီကနေ့မနက်ခင်းအစီအစဉ်ရဲ့ထုတ်လွှင့်ရေးမှူးကမက်ခင်ဖြူတွေဖြစ်ပါတယ်။ရုပ်သံဒါရိုက်တာကတော့ Glenn ဖြစ်ပါတယ်။မြန်မာပြည်ရဲ့ဗိုလ်တူးမနက်ခင်း VOA အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိတင်ဆက်ခဲ့တာပါ။ဒီဝေချင်းမိတ်ဆွေတွေနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ